Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါတရုတ်နိုင်ငံနဲ့မူဝါဒနဲ့ပတ်သက်ပြီးဒေါ်လန်ထရမ့်ရဲ့ပြောဆိုချက်ကိုအထူးဆိုရင်ကြောင်းတရုတ်ဘက်ကတုံ့ပြန်ပြောဆိုပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုနေရာဝင်ပြိုင်မယ်လို့သတင်းထွက်နေတဲ့ဗန်ဒါယေဝန်ကြီးယာရူကနှုတ်ထွက်သွားပါတယ်။ဥရောပသမဂ္ဂနဲ့ကျူးဘားနိုင်ငံကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်လုပ်ဖို့သဘောတူလိုက်ကြပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့အာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရန်ကုန်မြို့မှာတွေ့ဆုံပြီးတော့လူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဒီရခိုင်ပြည်နယ်မောင်းနှောကမွတ်စလင်တွေအရေးဆွေးနွေးဖို့ရှိနေတယ်ဆိုတဲ့အကြောင်းကိုတော့
သူတို့လာနေမဲ့ solution နဲ့သူတို့မြန်မာနိုင်ငံမှာခေါ်မဲ့ copy တော့မှအကြီးကတော့သူတို့နိုင်ငံသားဝန်ကြီးတွေဖြည့်တွေ့ပြီးတဲ့အခါကျတော့ကိုယ်နိုင်ငံအခြေအနေပတ်သက်ပြီးတော့เ
นาะမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ရှမ်းမြောက်ပိုင်းဘက်မှာတိုက်ပွဲတွေပြင်းထန်နေစဲမှာပဲဒေသခံတွေပြည်သူတွေရဲ့အရေးကိုအမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တဲ့သတင်းနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်မသတ်မှတ်ဖို့အပြည့်ရဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့သတင်းနဲ့အမေရိကန်ပြည်ထောင်စုကို Miss World အလှမေပြိုင်ပွဲအတွက်ကိုစားပြုပြီးတော့တက်ရောက်ဒီဖြင်ပြိုင်မှုရောက်နေတဲ့မြန်မာနိုင်ငံကအလှမယ်နဲ့တွေ့ဆုံမေးမြန်းခန်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့တင်ပြပေးပါမယ်ရှင
်။တရုတ်ဆိုရဘက်ကနေကုန်သွယ်ရေးဘက်မှာအလျော့ပေးလက်လျောတာတွေမလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံတည်းဖြစ်သတ်မှတ်တဲ့မူဝါဒကိုဆက်ပြီးထားတဲ့မထားတဲ့ဆိုတာပေါ့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကမေကွန်းထုတ်လိုက်တာနဲ့ပတ်သက်ပြီးအထူးဆိုရင်လည်းကြောင်းတရုတ်နိုင်ငံကဒီကနေ့ပြောလိုက်ပါတယ်1989ခုနှစ်ကထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာတရုတ်ဆိုရကိုတရုတ်နိုင်ငံရဲ့တခုတည်းသောတရားဝင်ဆိုရအဖြစ်အမေရိကန်ကအသိမှတ်ပြုတဲ့အကြောင်းဖော်ပြထားပါတယ်တရုတ်နိုင်ငံတနိုင်ငံနဲ့ရှိပြီးတိုင်ဝမ်ကျွန်းဟာတရုတ်ရဲ့အစိတ်အပိုင်းဖြစ်တယ်ဆိုတော့တရုတ်ဆိုရရဲ့ယက်တီချက်ကိုအမေရိကန်ကအသိမှတ်ပြုထားတာပါဒီမူဝါဒဟာအမေရိကန်တရုတ်ဆက်ဆံရေးမှာအဓိကအခြေခံဖြစ်ပြီးဒီကိစ္စရဲ့အထူးအရေးပါမှုကိုထရမ့်အစိုးရအဖွဲ့အနေနဲ့နားလည်ဖို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရတူကတိုက်တွန်းပါတယ်။စီးပွားရေးပိုင်းဆက်ဆံညီနိုင်းနာရီမှာတိုင်ဝမ်ဆိုင်ရာမူဝါဒကိုအသုံးချနိုင်မယ်လို့ထင်တာဟာစဉ်းစားညာနယ်လွန်းတဲ့အကြောင်းနိုင်ငံသားကြီးရာကိုဘယ်လိုကင်တွယ်လုဆောင်မယ်ဆိုတာထရမ့်အနေနဲ့လေ့လာသင်ယူဖို့လိုအပ်တဲ့အကြောင်းတရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးထားပါတယ်။
ပြီးခဲ့တဲ့လအမေရိကန်သမ္မတရွေးကောက်ပွဲမှာသူအနိုင်ရဖို့အလားအလာကောက်ရုရှားကဝင်နောက်ခဲ့တဲ့ဆိုတဲ့ CIA ရဲ့ကောက်ချက်ဟာလုံးဝအထိပ္ပယ်မရှိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒါဟာနိုင်ငံသားရေးဝန်ကြီးဟောင်ဟယ်လရီကလင်တန်ကိုထင်မှားပဲသူအနိုင်ရလိုက်တဲ့အပေါ်မှာဒီမိုကရက်တီရဲ့နောက်ထပ်အကြောင်းပြချက်တစ်ခုပဲဖြစ်တယ်လို့ဆိုပါတယ်။ဒါကိုသူမယုံကြည်တဲ့အကြောင်းနဲ့ CIA ကပြောတာကိုကြည့်ရင်ဝေဝါးရှုပ်ထွေးမှုတွေရှိနေတဲ့အကြောင်းတကယ်တမ်းဘယ်သူမှသိတာမဟုတ်ပဲရုရှားလားတရုတ်လားတခြားနိုင်ငံတစ်ခုခုလားဆိုတာသူတို့မသိတဲ့အကြောင်းတနိယာယာကအိတ်ခမ်းထဲမှာထိုင်နေတဲ့လူတယောက်ယောက်လည်းဖြစ်နိုင်တဲ့အကြောင်းတနင်္ဂနွေနေ့မှာမစ္စတာထရမ့်ကပြောသွားပါတယ်။စိုက်ဘာတိုက်ခိုက်မှုတွေအပေါ်မှာပြန်ပြီးတော့လေ့လာဆက်စစ်ဖို့သမ္မတအိုဘားမားကညွှန်ကြားထားတဲ့အပေါ်မှာသူမကန့်ကွက်တဲ့အကြောင်းလည်းမစ္စတာထရမ့်က Fox News သတင်းဌာနကိုပြောပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စီယုံရေးဒီရှေ့လျားတဲ့ကာလအတွင်းမှာဖြစ်ခဲ့တဲ့စိုက်ဘာတိုက်ခိုက်မှုတွေဟာရုရှားရဲ့လက်ချက်ဖြစ်တယ်လို့ CIA ကကောက်ချက်ချထားတာပါရှင
်။ Scottish PKK စစ်သွေးကြော်တွေနဲ့ချိတ်ဆက်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ကလူလာတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP တာဝန်ရှိသူ118ယောက်ကိုတူရကီရဲတပ်ဖွဲ့ကဒီကနေ့ထိန်းသိမ်းလိုက်ပါတယ်။တနင်္ဂနွေနေ့ကဘုံနှလုံးစတိုက်ဖောက်ခွဲတာသူတို့လက်ချက်ဖြစ်တယ်လို့ Guardian လို့သမပါတီ PKK ရဲ့လက်ခွဲအဖွဲ့တစ်ဖွဲ့ကကြေညာလိုက်ပြီးတဲ့နောက်နိုင်ငံတော်မှအခုလိုဖမ်းဆီးတာပါ။အစ္စတန်ဘူးမြို့တော်ကဘောလုံးကွင်းတစ်ခုအပြင်ဘက်မှာဘုံခွဲတိုက်ခိုက်တာကြောင့်လူ38ယောက်ထဲမှနေသေဆုံးပြီး150ကျော်ဒဏ်ရာရခဲ့တာပါဘုံခွဲတိုက်ခိုက်တဲ့လက်သည်အဖြစ်ကြေညာချက်ထွက်လာပြီးတဲ့နောက်အီရန်နိုင်ငံမြောက်ပိုင်းက PKK အဖွဲ့ရဲ့ပြစ်မှတ်တွေကိုတူရကီစစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ပါတယ်အဲဒီတိုက်ခိုက်မှုအတွင်း PKK အဖွဲ့ရဲ့ဌာနချုပ်တစ်ခုနဲ့အနီးပတ်ဝန်းကျင်ကလက်နက်ကြီးချထားတဲ့နေရာတွေစခန်းတွေပျက်စီးသွားတယ်လို့တူရကီစစ်ဘက်ရဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်
ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုထိုးစစ်ဆင်နေတဲ့အစိုးရတပ်တွေအသာစီးရလာနေတာနဲ့အမျှတပုံးတွေဟာသူတို့ရဲ့နောက်ဆုံးခြေကုပ်နေရာတွေကနေဆုတ်ခွာနေကြတဲ့အတွက်အလက်ပိုမြို့သိမ်းတိုက်ပွဲညီကုံပိုင်းအဆင့်ကိုရောက်သွားပြီလို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့အဖွဲ့ကပြောပါရယ်အချိန်နှိမ့်ခဲ့အတွင်းလောက်မှာပဲပြီးသွားမှာဖြစ်ပြီးတော့လုံးဝပွဲသိမ်းပါပဲလို့ဒီ Britain အခြေစိုက် Syria လူခွေရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူး Abdul Rahman ကပြောပါရယ် စောပိုင်းတို့ကတော့တောင်ပိုင်းခရိုင်တစ်ခုကိုသဘုံလေးလက်ထဲကနေအစိုးရတပ်တွေကပြန်သိမ်းခဲ့ပြီးတော့အတိုက်ခံလက်နက်ကင်တွေထိမ့်ချုပ်ထားတဲ့ထဲကနောက်ဆုံးကြံနေသေးတဲ့ဒေသတွေကိုလေးချောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုကနေတနင်္လာညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဟောင်ကောင်ဘန်ဒါရီဝန်ကြီးယာရူကနှုတ်ထွက်သွားပြီးဒါဟာဟောင်ကောင်အုပ်ချုပ်ရေးမှုနေရာအတွက်ဝင်ပြိုင်မှုရည်ရွယ်တဲ့ပထမခြေလှမ်းဖြစ်မြင်ရပါတယ်။ဘန်ဒါရီဝန်ကြီးဂျွန်ဆန်ကသူ့နှုတ်ထွက်လာကိုဒီကနေ့တင်သွင်းတယ်လို့ဟောင်ကောင်အစိုးရကပြောပါတယ်။အမေရိကန်ပညာတတ်ဆန်ဟာအုပ်ချုပ်ရေးမှုနေရာဝင်ပြိုင်မယ်ဆိုတဲ့ကောလာဟလတွေထွက်နေတာအချိန်တန်ကြာနေပါပြီ။ဟောင်ကောင်ကျိုးရဲ့လက်ရှိအုပ်ချုပ်ရေးမှုလွန်ချုံရင်းကမိသားစုအိစအကြောင်းပြပြီးဒုတိယတက်တန်းအတွက်ဝင်မပြိုင်တော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်ကပဲကြေညာထားပါတယ်။ဟောင်ကောင်တက္ကသိုလ်ကမကြာသေးခင်ကပဲကောက်ယူထားတဲ့လူလူစစ်တမ်းတစ်ခုအရဇန်းဟာဟောင်ကောင်ကျွန်းမှာဒုတိယလူကြိုက်အများဆုံးတာဝန်ရှိသူတစ်ဦးဖြစ်ပြီးလူကြိုက်များမှု62ရာခိုင်နှုန်းရထားပါတယ်။လက်ရှိအုပ်ချုပ်ရေးမှူးလွန်ကတော့လူကြိုက်များမှုအနှိမ့်ဆုံးဖြစ်ပြီး87ရာခိုင်နှုန်းကသူ့ကိုမကြိုက်ကြပါဘူး
။ American Lockheed Martin ကုမ္ပဏီကတည်ဆောက်တဲ့မျိုးဆက်သစ် F-35 တိုက်လေယာဉ်ပထမဆုံး20သွားရောက်တာကိုပါဝင်ကြိုဆိုဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဒီနေ့ Israel မှာရောက်နေပါတယ်။ဒီတိုက်လေယာဉ်တွေကိုမှာယူထားတဲ့နိုင်ငံအများပြားထဲမှာ Israel နိုင်ငံလည်းပါဝင်ပြီးတော့အစင်း90ဝယ်ဖို့စီစဉ်ထားတာပါ။ဝန်ကြီးကာတာကို Israel ကာကွယ်ရေးဝန်ကြီး Avigdor Lieberman က Tel Aviv မြို့တော်ကလေးတက်စခန်းမှာကြိုဆိုပါတယ်။ဒီတိုက်လေယာဉ်တွေဟာ Israel ဒေသမှာလေကြောင်းကာကွယ်ရေးစွမ်းရည်တာလွန်ကောင်းမွန်စေဖို့ရာနောက်ထပ်အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ဆိုပြီး Israel ရဲ့စီးရင်အနာဂတ်မှာ F-35 လေယာဉ်တွေကိုအဓိကကဏ္ဍတစ်ခုဖြစ်တဲ့ Israel ကာကွယ်ရေးဝန်ကြီး Lieberman ကပြောပါရယ် F-35 လေယာဉ်ထုတ်လို့ရေးအစီအစဉ်ဟာကုန်ကျစရိတ်များလွန်းတာနောက်ထုတ်ဖို့အချိန်တိတ်ကြတာနဲ့စက်သက်ကာလအတွင်းပြဿနာတွေပေါ်ခဲ့တာတွေကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်ထားပါရယ်ရှင်
ကွယ်လွန်သူကျူးပေါင်းကွန်မြူနီခေါင်းဆောင်ဖီဒယ်ကက်စထရိုလက်အောက်မှာလူခွန်ရေးဆိုင်ရာစိုးရိမ်ချက်တွေကြောင့်ဆယ်စုနှစ်ပေါင်းများစွာဆက်ပြတ်နေခဲ့တဲ့ဥရောပသမဂ္ဂ EU နဲ့ကျူးပေါင်းကြားဆက်ဆံရေးပုံမှန်ပြန်လုပ်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။ကျူးပေါင်းနိုင်ငံသားရေးဝန်ကြီးဘရူနိုရိုဒရီဂွေးပါရီလာနဲ့ EU နိုင်ငံသားရေးအကြီးအကဲဖက်ဒရီကာမိုဂရီနီတို့ဟာ EU အဖွဲ့ဝင်28နိုင်ငံကကိုယ်စားလှယ်တွေနဲ့တူသဘောတူညီချက်အသစ်ကိုဘရပ်ဆဲလ်စ်မြို့တော်မှာအခမ်းအနားနဲ့ဒီကနေ့လက်မှတ်ရေးထိုးခဲ့ကြတာပါ။ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့သဘောတူညီချက်ကိုလက်မှတ်မထိုးခင်လူခွင့်ရေးစံနှုန်းတိုးတက်အောင်လုပ်ရမယ်ဆိုပြီး1996ခုနှစ်ကချမှတ်ထားတဲ့မူဝါဒတရက်ကိုပြောင်းပြစ်ဖို့ပြီးခဲ့တဲ့သတင်းပတ်မှာ EU ဝန်ကြီးတွေသဘောတူခဲ့ကြပါတယ်။ချိတ်ခင်ရင်းနှီးမှုနဲ့လေးစားမှုရှိတယ်ဆိုရင်တိုးတက်မှုရဖို့နဲ့သဘောထားကွဲပြားမှုတွေကိုဖြေရှင်းဖို့ဖြစ်နိုင်ခြင်းရှိတယ်ဆိုတာဒီသဘောတူညီချက်ကတည်တည်ပြလိုက်တာပါပဲလို့ဂျူဘာနိုင်ငံသားရေးဝန်ကြီး Mr. Parilla ကပြောပါတယ်။ဂျူဘာနိုင်ငံအနေနဲ့ဆိုရှယ်လစ်စီးပွားရေးကိုတည်ဆောက်နေတာနဲ့အမျှဥရောပနဲ့စီးပွားရေးချိတ်ဆက်မှုတွေဟာဂျူဘာရဲ့ဦးစားပေးလုပ်ငန်းတစ်ခုအဖြစ်ဆက်ရှိနေမယ်လို့လည်းဆိုပါတယ်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်က Coptic Orthodox Christian ဖခင်ကျောင်းမှာလူ25ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တင်းငွေတွေကဘုံခွဲတိုက်ခိုက်မှုကိုအသေးခံဘုံခွဲခဲ့သူတဦးကလုခဲ့တာလို့အီဂျစ်သမ္မတကပြောပါရယ်။ဒီဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့မျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးထားတယ်လို့လည်းအီဂျစ်သမ္မတ Abdel Fattah El-Sisi ကပြောပါရယ်။သေဆုံးသွားတဲ့သူတွေအထက်လုတဲ့နိုင်ငံတော်စာပနအခမ်းအနားမှာသမ္မတကအဲ့ဒါလို့ပြောသွားတာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်အဖြစ်နဲ့ပြောဆိုတာတော့မရှိသေးပါဘူး။တနင်္ဂနွေနေ့မနက်ခင်းဝှက်ပြူနေကြတဲ့အချိန်အမျိုးသမီးတွေအများစုဖခင်ချောင်းထဲမှာစုဝေးနေတဲ့အချိန်ဒီဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းအခင်းဖြစ်ပွားရမှာရောက်နေတဲ့ view သတင်းတောက်ကပြောပါရယ်စိတ်ပီတာနဲ့စိတ်ပေါ်ဝှက်ပြူချောင်းတွေအတွင်မှာအပျက်စီးပုံတွေအောက်မှာသူတွေအိုက်ထနေတာကိုရိုက်ထားတဲ့ video ပုံတွေကိုလည်းလူမှုကွန်ရက်ဆာမင်တာတွေမှာတွေ့ရပါရယ်ဒီဘုံခွဲတိုက်ခိုက်ခံရမှုဖြစ်ပြီးတဲ့နောက်မှာတော့အီဂျစ်နိုင်ငံမှာ၃ရက်ကြာဝန်းနေချင်းအထိမ်းအမှတ်သတ်မှတ်ထားတဲ့အကြောင်းသမ္မတကကြေညာထားပါရယ်ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းကန်ယူရန်ကိုမုန်တိုင်းကြီးတစ်ခုဒီကနေ့ဝင်ရောက်ဖို့ရှိပြီးအပြင်းအထန်မိုးရွာနေပါတယ်။အာကောင်တဲ့ဗာဒါဆိုက်ကလုန်းမုန်တိုင်းဟာကုန်းတွင်းပိုင်းဝင်မှုရှိနေတာနဲ့အမျှချင်းနိုင်မြို့ဟာမုန်တိုင်းတံအတွက်ကြိုတင်ပြင်ဆင်နေရပါတယ်။မုန်တိုင်းဟာလေတိုက်နှုန်းတစ်နာရီ62မိုင်အထိရှိနိုင်ပြီးသုံးပေအမြင့်အထိရေကြီးနိုင်ပါတယ်။ကျောင်းတွေကောလိပ်တွေကိုပိတ်ထားပြီးကြိုတင်ကာကွယ်တဲ့အနေနဲ့လူတွေအဆောက်အဦထဲမှာနေကြဖို့အတိပေးထားပါတယ်။အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေကကူညီဖို့အသင့်ပြင်ထားတယ်လို့ပြောပါတယ်။လူတွေကိုရှေ့ပြောင်းပေးဖို့နဲ့အကူအညီတွေပေးဖို့ရေရဲသင်းမော်တွေနဲ့လေရင်အပြင်ရင်ငုတ်အဖွဲ30ကိုလည်းအသင့်ပြင်ထားပါတယ်။ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံအတွက်ခပ်ပေါ်ဖို့သဘောထားလို့မရပါဘူး။1999ခုနှစ်ကနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းကိုစူပါဆိုင်ကလုန်းမုန်တိုင်းကြီးတစ်ခုလေတိုက်နှုန်းတစ်နာရီမိုင်180ကျော်နဲ့နာရီ30ကျော်ဝင်တိုက်တာကြောင့်လ လူပေါင်းတသောင်းသေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာတဘာဝဘေးရန်တွေအခံရဆုံးနေရာတွေထဲကတစ်ခုပါ။လူဦးရေတန်းတစ်ထောင်ကျော်မှအများစုဟာရေကြီးတဲ့တန်းဆိုင်ကလုန်းမုန်တိုင်းတန်းနဲ့မူးကောင်ရေရှားတန်းတွေတင့်နိုင်တဲ့ဒေသတွေမှာနေထိုင်နေကြပါတယ်။နှစ်စဉ်ဧပြီလကနေဒီဇင်ဘာလအတွင်းနိုင်ငံတော်ဝန်ဆိုင်ကလုန်းမုန်တိုင်းတွေတိုက်ခတ်တာကြောင့်လူသေဆုံးရသလိုကောက်ပဲတိနံနဲ့အိုးအိမ်တွေပျက်စီးဆုံးရှုံးပြီးသိန်းပေါင်းများစွာသောလူတွေကိုလည်းကယ်ဆယ်ရွှေ့ပြောင်းပေးရပါတယ်။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းအက်ခွာအီဘွန်းပြည်နယ်ကဆောက်လက်ဆာခရစ်ယာန်ဘုရားကျောင်းတစ်ခုမှာစနေနေ့ကဝတ်ပြုဆုတောင်းသူတွေရှိနေတဲ့အချိန်ပြိုကျတာကြောင့်လူအများပြားတည်ဆုံရပြီးတဲ့နောက်အဲ့ဒီဘုရားကျောင်းကိုကန်ထရိုက်နဲ့တာဝန်ယူစောင့်နေသူကိုဖမ်းဆီးဖို့အုပ်ချုပ်ရေးမှူးကမိန့်ထုတ်ထားတဲ့အကြောင်းအစိုးရပိုင်သတင်းဌာနကပြောပါတယ်။အဆောက်အဦပြိုကျခြင်းဘုရားကျောင်းထဲမှာရှိနေပြီးဒဏ်ရာရမသွားတဲ့အုပ်ချုပ်ရေးမှူးဦးဒွန်းအီမန်နူရယ်ကတနင်္လာနေ့မှာပဲဒီအမိန့်ကိုထုတ်ပြန်တာပါ။တည်ဆုံသူအခြေအတွက်နဲ့ပတ်သက်လို့တော့သတင်းတွေကမျိုးမျိုးဖြစ်နေပါတယ်။တချို့သတင်းမှာ160လောက်တည်ဆုံတယ်လို့ဖော်ပြပြီးတချို့ကတော့60နီးပါးရှိတယ်လို့ဖော်ပြနေကြပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မက်ခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။ထိပ်တန်းရောက်မြန်မာသတင်းတွေကိုဇက်တိုက်တင်ပြပေးကြပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးတွေရန်ကုန်မြို့မှာတွေ့ဆုံပြီးတော့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဆွဆွဲချက်တွေရှိနေတဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကမွတ်စလင်တွေရဲ့အရေးဆွေးနွေးကြဖို့ရှိနေပါတယ်။နောက်သတင်းပတ်အတွင်းမှာကျင်းပဖို့ရှိနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံသားရေးဝင်ကြီးတွေနဲ့တွေ့ဆုံတဲ့ပွဲမှာတော့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုရှင်းလင်းတင်ပြသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝင်ကြီးဌာနကပြောပါတယ်။မတ်သိန်ကီထိုက်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်။
ရှခိုင်းပြည်နယ်မောင်တော်မြို့နယ်တွင်ကမွတ်စလင်လူမှုအဖွဲ့အစည်းအပေါ်အစိုးရလုံခြုံရေးတပ်တွေကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲနေချိန်မှာပဲမြန်မာအစိုးရကရခိုင်အရေးဆွေးနွေးဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးတွေကိုမြန်မာနိုင်ငံကိုဖိတ်ခေါ်လိုက်ပါတယ်။ရှေ့သတင်းပတ်တနင်္လာနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စီရကအခုလိုပြောပါတယ
်ကျွန်တော်တို့ကြည့်ပြီးခဲ့တဲ့၈၉မှာတော့ဘာလီဒီပူစီဖိုရမ်ရှိပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ကဒီအစ်မရရှိတယောက်ပေါ်တက်ပြီးတော့ခကြတော့မှအဲ့ဒီရှိနေတဲ့ကာလမှာပဲဒီကနော်ဒီ headquarters အနေနဲ့နေတဲ့အတွက်ကြောင့်ပေါ့လေအဲ့တော့ဟိုမှာအာဆီယံနိုင်ငံတိုင်းဝန်ကြီးတွေများပမာဗျူးဒီအဲ့ဒီကာလာကိုခရက်ပြောတဲ့19ဝန်းကျင်လောက်မြန်လိုင်းအဆင်ပြေမလားဆိုတဲ့ပုံမျိုးเนาะဒါကီးခောက်တဲ့ပုံပေါ့ explore လုပ်တဲ့ပုံပါပဲအဲ့တော့အဲ့ဒီပုံမှာမှတကယ်သူတို့လာနိုင်မဲ့ solution နဲ့သူတို့မြန်မာနိုင်ငံမှာခေါ်မဲ့ခေါ်ပြီးတော့မှဟိုအဓိကတော့သူတို့နိုင်ငံတိုင်းဝန်ကြီးတွေဖြည့်တွေ့ပြီးတဲ့အခါကျကိုယ်နိုင်ငံအခြေအနေပတ်သက်ပြီးတော့เนาะဒါအတိဟိုအကြမ်းမြင်ဟိုရှင်းပြတဲ့ပုံပေါ့လေ
အင်ဒိုနီးရှားနိုင်ငံဘာလီမှာဒီဇင်ဘာလ10ရက်နေ့ကစလို့နှစ်ရက်တာကျင်းပခဲ့တဲ့ဘာလီဒီမိုကရေစီဖိုရမ်ကိုမြန်မာနိုင်ငံကိုစားတက်ရောက်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနအာဆီယံရေးရာဌာနညွှန်ကြားရေးမှူးကဒေတာရင်းကနိုင်ငံခြားရေးဝန်ကြီးတွေကိုအခုလိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဘာလီမှာကျင်းပတဲ့ဒီမိုကရေစီဖိုရမ်အတွင်းမှာလည်းမြန်မာအစိုးရရဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလအတွင်းမှုချုပ်ဟောက်ကိုဖီအာနန်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့တွေ့ဆုံခဲ့ပြီးမောင်တော်ဒေတာအရေးကိုဆွေးနွေးခဲ့ကြပါတယ်။ဒေတာရင်းမွတ်စလင်အများစုနေထိုင်ရာနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့မှလည်းမောင်တော်ဒေတာမငြိမ်မသက်မှုနဲ့ပတ်သက်ပြီးမကြေမနက်ဆန္ဒပြခဲ့ကြတာပါ။ဒီနောက်ပိုင်းအာဆီယံအဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံပွဲကိုမြန်မာဘက်ကစီစဉ်လိုက်တာဖြစ်ပါတယ်။ဒီဇင်ဘာလ19ရက်နေ့နိုင်ငံသားဝင်ကြီးအဆင့်အစည်းအဝေးနဲ့ပတ်သက်ပြီးနိုင်ငံသားဝင်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးကျော်စရာကအခုလိုပြောပါတယ
်။အဲဟိုအကုန်လုံးကတော့အဲ့ဒီဟိုဖြစ်အောင်လို့ကျွန်တော်တို့တွေတော့နည်းနည်းလေးဝိုင်းလို့နော် don't drive လုပ်နေတဲ့ပေါ်ရှိပါတယ်။ဒီဒီနေ့တော့မပါဘူးရန်ကုန်လောက်ပဲခင်ဗျာရန်ကုန်မှာပဲစီဝေးလုပ်တဲ့ပေါ်လောက်ပါပဲခင်ဗျာ။ဒီတော့လောက်ပဲပြုများပါတယ်သူကောင်းလဲကိုပါလောက်တယ်ဆိုတာဟုတ်เนาะအပြီးပြည့်တဲ့အနေထားလောက်ပါပဲဘာလို့လက်ရှိကဘယ်သူမှပြောလို့မဟုတ်ပါဘူးကိုယ့်အကူနည်းနည်းလေးကျွန်တော်တို့ကကိုကိုမနော် initiative ဖြူပြီးတော့ဖိတ်တဲ့ပေါ်ပါခဲ့
မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေတာအတွင်းအစိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်ကိုဦးတေဆုံလက်နက်နဲ့ကြီးအမြောက်အများလဲပျောက်ဆုံးခဲ့တာဖြစ်ပါတယ်ဒီနောက်ပိုင်းမြမတက်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးဒေတာအတွင်းနေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်ဆွဆွဲချက်တွေလည်းရှိနေပါတယ်။ မောင်နှောဒေသတွင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ကမောင်တော်မြို့နယ်ကိုရောက်ရှိနေပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရာဒေသတွေမျက်မြင်တွေ့ကြုံရသူတွေနောက်အမျိုးသမီးများအတ္တမပြုကျင့်ခံရမှုရှိမရှိစတာတွေကိုကွန်းစင်ပြီးအချက်အလက်ကောက်ယူနေပါတယ်ဒီကောက်ယူရရှိတဲ့အချက်အလက်တွေကိုတော့သမ္မတထံတင်ပြရမှာဖြစ်ပါတယ်ရှင
်။မတ်သင်ကြီးထိုက်ပါရှင်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေမြင့်တက်လာတာနဲ့အမျှပြည်သူတွေအပေါ်မှာမတော်မတရားပြုကျင့်တဲ့သတင်းတွေအပေါ်စိုးရိမ်ကြောင်းသတင်းထုတ်ပြန်လိုက်ပြီးဒုက္ခရောက်နေရသူအလုံးကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးအပ်ဖို့အတွက်အမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနေတယ်လို့နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့ပြောပါတယ်။ဒီသတင်းကိုကိုမိုးစောပြောပြပေးပါရှင်။
ဟုတ်ကဲ့နိုဝင်ဘာလ20ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းမှာပြင်းပြင်းထန်ထန်ထပ်မံဖြစ်ပွားတာရှိတော့ပေမဲ့ကြိုးကြားတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုကချင်ပြည်နယ်အတွင်းမှာလည်းတိုက်ခိုက်မှုတွေဖြစ်ပွားနေစေရှိပါတဲ့ဒီလိုအကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့အပေါ်အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတဲ့
The US Embassy is deeply concerned by the escalating violence in Kachin and Shan states and reports of abuses against civilians.We continue to call for restraint from all sides and urge immediate, unfettered humanitarian access to all those affected by conflicts throughout the country.
သူပြောသွားတာကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာအကြမ်းဖက်မှုတွေမြင့်တက်နေတာနဲ့အရသာပြည်သူတွေအပေါ်မတော်မတရားပြုကျင့်တဲ့သတင်းတွေအပေါ်အမေရိကန်တန်ယုံအနေနဲ့စိုးရိမ်မကင်းဖြစ်ရကြောင်းနောက်ဒီပြည်ပခမှာပါဝင်ပတ်သက်နေသူတွေအနေနဲ့ထိထိန်သိမ်းသိမ်းဆောင်ရွက်ကြစေရေးနဲ့နိုင်ငံတဝန်းကဒုက္ခရောက်နေသူတွေထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအမြန်ဆုံးနဲ့အဟံတားရှိပို့ဆောင်နိုင်ရေးကိုဆက်လက်တောင်းဆိုကြောင်းပြောဆိုတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရန်လိုမှုတွေကိုအမြန်ဆုံးရပ်ဆဲဖို့ကိုလည်းတိုက်တွန်းပြောဆိုပါတယ်
။ Continued conflict undermines the trust necessary to achieve a durable peace and disproportionately affects the lives of innocent civilians and the thousands of IDPs forced from their homes. The US Embassy urges all sides to cease hostilities so that the important effort to achieve peace can move forward.
ဆက်လက်ဖြစ်ပွားနေတဲ့ပြည်ပခတွေကြောင့်ငြိမ်းချမ်းရေးရရှိရေးအတွက်အဓိကလိုအပ်တဲ့ယုံကြည်မှုကိုရော်ပါစေတဲ့အပြင်ပြည်သူတွေရဲ့ဘဝတွေကိုထိခိုက်စေသလိုထောင်ထဲချီတဲ့ပြည်သူတွေကိုအတင်းကျပ်အိုးအိမ်ဆုံးခွာစေရာရောက်ကြောင်းနဲ့ငြိမ်းချမ်းရေးကိုဆက်လက်ဖော်ဆောင်ရေးအတွက်ရန်လိုမှုတွေကိုရပ်ဆိုင်ဖို့တိုက်တွန်းကြောင်းပြောဆိုတာဖြစ်ပါတယ်မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်စိုးကတော့နိုင်ငံတော်အကြီးကဲတွေကိုယ်တိုင်ကူညီထောက်ပံ့မှုတွေကိုဆောင်ရွက်နေကြောင်းပြောပါတယ်
။မနေ့ကကျွန်တော်တို့ဒုတိယသမ္မတလေးဦးမြင့်မြတ်ပန်တီးယူနောက်ကတည်သူတော်ဥက္ကဋ္ဌဦးဝင်းမြင့်ဒီရေးဝန်ကြီးမေဇာရှိယဝန်ကြီးနောက်လူမှုကယ်ဆယ်ဝန်ကြီးပေါ့သူတို့နဲ့ဌာနဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့အဲဒီလာရှိုးမှာသွားတယ်လမ်းသွားပြီးတော့ကျွန်တော်တို့မူဆယ်မှာသွားပြီးတော့ထောက်ပံ့တာပေါ့။ဒါမူဆယ်ရဲ့ဘူဘူဒေတာမျိုးလုံးအတွက်ပေါ့ဗျာ။ကျွန်တော်တို့ထောက်ပံ့ခဲ့တယ်။ရိခါဆိုလို့ရှိရင်လည်းမေဇာရီယာဝန်ကြီးဌာနကလည်းစံစီစာပေးကျွန်တော်တို့လူမှုကေဇယ်ရလည်းကေဇယ်ပစ္စည်းကိုမျိုးတို့နောက်ထာကျန်တဲ့ငါးပြစ်တာတို့စသဖြင့်ပေါ့။အဲ့ဒါကြီးကျွန်တော်တို့ထောက်ပံ့ခဲ့တယ်
။မူဆယ်ခရိုင်မှာစစ်ဆောင်ဒုက္ခတဲ့650ကျော်နဲ့ရတက်ဖွဲ့ဝင်မိသားစု600နီးပါးကိုထောက်ပံ့ခဲ့သလိုလာရှိုးမြို့မန်ဆူဖုံးတော်ကြီးကျောင်းနဲ့ခရိုင်ဖျားကျောင်းတွေမှာရောက်ရှိနေတဲ့စစ်ဆောင်ပြည်သူတွေကိုလည်းထောက်ပံ့ပေးခဲ့ကြောင်းပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်လာမယ်ဆိုရင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်ပေးဖို့ရှိကြောင်းလည်းပြောပါတယ
်။လူသားချင်းစာနာမှုရထောက်ပံ့တဲ့ကိစ္စတွေကိုသူတို့ကပြောမှာစေပေးလျှောက်မိသားစုရရှိနေသေးရဆိုလို့ရှိရင်ထောက်ပံ့မှုဆိုလို့ရှိရင်တော့ကျွန်တော်တို့နဲ့ဆက်သွယ်ရဆိုလို့ရှိရင်ကိုယ်လုံးစီစဉ်ပေးမှာပေါ့
လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲကြောင့်တင်းရှောင်သွားတဲ့မွန်ဂိုဒေသကပြည်သူတွေဟာနေရရင်းကိုပြန်လာတာရှိပေမဲ့နမ်တူမြို့နယ်ဘက်မှာတော့တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပြီးအချို့ကြေးရွာကပြည်သူတွေဟာလာရှိုးမြို့ကိုတင်းရှောင်နေတာတွေရှိပါတယ်ဒီလ9ရက်နေ့ကလည်းအမေရိကန်တန်ယုံအပါအဝင်နိုင်ငံပေါင်း14နိုင်ငံကတန်ယုံတွေကရခိုင်ပြည်နယ်မြောက်ပိုင်းကပြိပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့တိုက်တွန်းတဲ့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
ကိုမိုးစောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုအကြမ်းဖက်သမားတွေအဖွဲ့အစည်းတွေအဖြစ်မတက်မတ်ဖို့အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုလိုက်ပါတယ်။လက်တလောတိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာတစုံတရာတက်ရောက်မှုရှိတယ်လို့လည်းအပြစ်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေကပြောဆိုလိုက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ကြဖို့လည်းတိုက်တွန်းပါတယ်။မတ်သိန်ကြီးထိုက်ပြောပြပေးပါရှင်။
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်နေတဲ့ကာလအတွင်းဘယ်တိုင်းရင်းသားအဖွဲ့တွေကိုမဆိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်မတတ်မဖို့တိုင်းနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကပူးရဲကြေညာချက်ထုတ်ပါတယ်။အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ညှိနှိုင်းရေးမှူးဘိုးမူကြီးခွန်အုပ်ကာကအခုလိုပြောပါတယ်
။နောက်ပိုင်းရတောင်ပိုင်းရပါရမဟုတ်ရေပူရပေါ့။မီသိတိုင်းမှာလက်မကရအဖွဲ့အစည်းကိုမဆိုးပါလေအကျန်းဖက်အဖွဲ့အစည်းတမတ်ချင်းကအခုချိန်နေမှာမသိတော့ဘူးလို့ကျွန်တော်တို့အဲ့ဒါယူပြီးပြောတာဖြစ်ပါတယ
်ရှမ်းပြည်နယ်တွင်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်တပ်ပေါင်းစုကတိုက်ပွဲတွေဖော်ဆောင်လာပြီးတဲ့နောက်ပြည်내လွှတ်တော်ကကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တောင်ပလောင်လက်နက်ကိုင်တပ်ဖွဲ့ TNL နဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA တို့ကိုအကြမ်းဖက်အဖွဲ့အစည်းတွေဖြစ်တတ်မှတ်လိုက်တာဖြစ်ပါတယ်ဒီလိုတတ်မှတ်လိုက်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိမဲ့ရေဆိုးရိမ်နေကြပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာအခိုက်အတန့်အဟန့်အတားဖြစ်စေတယ်လို့လည်းဘုံမူကြီးခေါ်ကကပြောပါတယ်
။တိုက်ပွဲပေါ်လာတဲ့အပေါ်မှာကျွန်တော်တို့လက်တလောကတော့ဟိုပေါင်းကောင်းမွန်မွန်စိတ်ဆောက်ရှုံးနေတဲ့ဟာတော့နည်းနည်းအခိုက်အတန့်တော့နည်းနည်းအခိုက်အတန့်လေးတော့အဟန့်အတားဖြစ်သွားတာပေါ့။အခိုက်အတန့်မှာပဲဒါလည်းပဲခမကြတော့နည်းနည်းလေးပြန်ငြိမ်သွားတဲ့အချိန်မှာတော့ဒီပြေဆုံးသူနေချင်းလမ်းစဉ်လမ်းကြောင်းကပဲသွားရမယ်ဆိုတော့အလုံးပြည့်ပြီးသားပါဒီတိုက်ပွဲတပွဲလောက်နဲ့ကတော့ဗာအဆုံးဖြတ်မှမရောက်ဘူးဆိုတော့ကျွန်တော်ပြောလို့ရပါတယ်ဒါကိုလည်းပဲကျွန်တော်ကောင်းဆောင်ရအလုံးကပြည့်ပြီးသားဖြစ်ပါတယ်ဒါကြောင့်ပြေဆုံးသူနေပြီးတော့နိုင်ငံရေးနည်းနဲ့အဖြေရှာတာကပဲတန်တီးရဲ့အနာဂတ်အတွက်အကောင်းဆုံးဖြစ်တယ်ဆိုတော့အလုံးလက်ခံသွားပြီးသားဖြစ်ပါတယ်ဒါကြောင့်လည်းအလုံးလက်ခံထားတဲ့ဟာကိုပဲကျွန်တော်တို့ကဒီဒီလမ်းကြောင်းပေါ်ပြန်ရောက်အောင်ပါဗျာအဲ့ဒါသဘောထားကြီးကြီးနဲ့နှစ်ဖက်စလုံးပေါ့ပြိပတ်ခါမှာပါတဲ့ဘက်ဆိုဘက်နှစ်ဖက်စလုံးကအဲ့ဒါပြန်လဲစဉ်းစားဖို့ပေါ့လေပြန်လဲပြီးတော့သုံးသပ်ဖို့လိုတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်တနိုင်ငံလုံးအဖြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာတစ်နှစ်ကျော်ရှိလာချိန်မှာငင်းချမ်းရေးလုပ်ငန်းစဉ်နှေးကွေးနေပေမဲ့လည်းပုံမှန်ဆောင်ရွက်နေတယ်လို့ဘုံမူကြီးခေါ်ဦးကာကပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလုံးဆောင်လို့ရပြီဆိုပြီးတော့နိုင်ငံတော်ကလည်းမူဝါဒချပေးပါတယ်။နောက်ပြီးတော့အဓိကတာဝန်ယူရမယ့် UPDJC ဆိုတော့Joint Committee ကလည်းပဲဒီလုပ်ငန်းစဉ်တွေ TOR တွေဟိုပါပေါ့လေလုပ်ငန်းလမ်းညွှန်တွေပါတယ်အားလုံးချပေးပြီးဖြစ်တဲ့အတွက်ဒါတွေကိုနေတွေကျွန်တော်တို့လုံးဆောင်နိုင်တဲ့အဆင်သင့်ဖြစ်တဲ့နေရာတွေမှာကျွန်တော်တို့အများဆုံးလုပ်ဖို့အားတက်တော်ပြင်ဆင်နေကြလာရှိပါတယ်ခင်ဗျာ။ဒါကြောင့်ဒီ December လောက်ကိုJanuary လထဲမှာကျွန်တော်တို့တနေရာပြီးတနေရာဟောလေလူမျိုးလိုက်အမျိုးသားဖြစ်နေတဲ့ဆွေမျိုးပေါ်တွေပေါ်ပေါက်လာမယ်လို့ကျွန်တော်တို့ပြင်ဆင်နေပါတယ်ခင်ဗ
ျ NCA စာချုပ်ရဲ့ဒုတိယအဆင့်ဖြစ်တဲ့အကောင့်ထည့်ဖို့ရေးလုပ်ငန်းစဉ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအခုဒီဇင်ဘာလကုန်ပိုင်းဇန်နဝါရီလလောက်မှာတနိုင်ငံလုံးကျင်းပနိုင်ဖို့ကိုလည်းပြင်ဆင်နေကြပါတယ်ရှင်
ရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့ဒေါက်အောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင
်။မနက်ဖြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။အမေရိကန်ပြည်ထောင်စု Washington DC မှာဒီဇင်ဘာလ18ရက်နေ့မှာကျင်းပမယ့် Miss World အလှမယ်ပြိုင်ပွဲအတွက်မြန်မာနိုင်ငံကိုစားပြုပြီးတော့ရှင်ပြိုင်မှုမြန်မာနိုင်ငံကအလှမယ်မြက်တီတီလွင်လို့ခေါ်တဲ့ဘယ်လာကဝါရှင်တန်ဒီစီကိုရောက်ရှိနေပါတယ်။န ိုင်ငံပေါင်း120ကအလှမယ်တည်းအကြားတဦးချင်းစီမှာကိုယ့်အရေးချင်းနဲ့ကိုယ်လွတ်လပ်စွာရှင်ပြိုင်နိုင်မှာမို့သူ့အနေနဲ့လည်း Miss World Crown ကိုရည်မှန်းထားပါတယ်လို့မြန်မာအလှမယ်မြတ်သီရိလွင်ကပြောပါတယ်မြန်မာအလှမယ်မြတ်သီရိလွင်ကိုမဲ့အင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်
အခုဒီမြတ်တီရီလေနောက်ပြီးတော့ဘဲလာလို့လည်းလူသိများတာပေါ့လေအဲ့တော့အခုမြန်မာနိုင်ငံကိုစားပြုပြီးတော့ Miss World 2016ကိုလာပြီးတော့ရှင်ပြိုင်တဲ့ American ပြောင်းစု Washington DC မှာရောက်လာပြီးဆိုတော့အခု December 16ရက်နေ့မှာတကယ်ပြိုင်ပွဲအရာစတော့မယ်လေ
ဟုတ်
အဲ့တော့အခုမြန်မာဒီပြိုင်ပွဲအတွက်ဒီမှာကြင်နေရတဲ့အချိန်ကြီးအဲ့ဒါကိုပြောပြပါအောင်ရှင
်အာညီမတို့ rehearsal ကတော့ final တော့ပြီးတော့တော့ရှိသွားပြီအကောင်လုံးပြီးပါပြီးသွားပြီပေါ့နော်ညီမတို့ဒီကြားထဲမှာနယူးယောက်ကိုသွားလဲတယ်အာ rehearsal ရနေတိုင်းလို့လို့ပဲပြီးတော့ဒီမှာ challenge တွေအများကြီးရှိရယ် sport challenge တွေရှိရယ်ပြီးတော့တခြားတော့ challenge တွေအများကြီးရှိရယ်ပေါ့နော် talent ကတော့ပြီးသွားပြီသူတို့ finalist တွေလည်းရွေးပြီးသွားပြီအာ sport challenge ကတော့မနက်ဖြန် final ပေါ့နော်မနက်ဖြန်စပါဟုတ
်အဲ့တော့ညီမအခုသူတို့ဒီနေ့အပြိုင်ပေါ့နော်အခုလေ့ကျင့်ရတယ်အဲ့တော့ညီမတို့ activity တွေလုပ်ရတဲ့အခါမှာညီမအခက်ခဲရောပါရရှိလဲ
သူတို့တော့အသိမရှိဘူးအာဘာလဲဆိုတော့ပင်မန်းနေဟိုနေရောညောတိတ်မနာရအောင်ဒါမဲ့လည်းဟိုဒီကညီမအေးပြတ်တယ်အေးပြတ်တာကအခက်ခဲတခုပြီးတော့အရန်အေးတယ်အပြင်မှာကညီမတို့ဒီမြန်မာနိုင်ငံရဲ့ရာသီဥတုနဲ့အာဒီဝါရှင်တန်ရာသီဥတုနဲ့ကလောကတခြားစီအရန်အေးတော့ဟိုကိုကတခါတလေအရင်အဲ့လောက်အေးမယ်လို့မထင်မှတ်ထားတဲ့အချိန်မှာဝတ်သွားမိရဲ့အဝတ်စားနဲ့ဟိုအပြင်လဲရောက်ကောအရန်ချမ်းနဲ့ချမ်းတော့အာဂျာဖနက်စီးရဲ့အခါမှာလဲအဲ့လိုဖနက်ပေါက်တာရှိရဲ့အဲ့ဒါကြီးကတော့အခက်ခဲပါပဲဟုတ်
အဲ့တော့အခုပြိုင်ပွဲအတွက်ကြတော့ခြေနောက်ကလည်းအရေးကြီးတော့လက်လျှောက်တဲ့ဟာလी
ဟုတ်
အဲ့တော့ညီမဘယ်လိုနေလဲအခုအဲ့ဒီက
ဟုတ်ညီမအခုဆေးရောလိန်နေရဲ့အာအတိကတော့မြင်မြန်ပြောက်ရင်ပြီးရောပေါ့နော်ဒါမဲ့လဲ final နေ့ရောက်လို့မှမပြောက်လဲအကောင်းဆုံးလုံးရမှာပဲလေကိုက final ကိုရောက်လာပြီပဲဆိုတော့ဆင်မမအကောင်းဆုံးရှောက်ပြရမှာပဲဘလောက်ပဲနာနေနာနေအာ final မဟုတ်ပဲ rehearsal မှာတော့နည်းနည်းလေးခိုးလို့မရဘူးခိုးလိုက်တာနဲ့သူကအဲ့လိုអော်ရဲပြောရဲအဲ့လို camp တွင်းနေတလို့မျိုးတကယ်ဟိုတကယ်ဆင်မမရောက်နေတလို့မျိုးအကောင်းဆုံးလို့ရတယ်အ
ဲ့တော့ဒီမှာအခုဒီပြိုင်ပွဲ session နေ့အတွက်လည်းအားလုံးစင်တဖြစ်နေပြီပေါ့နော
်
နောက်ပြီးတော့ဒီ Miss World အတွက်ဒီနှစ်ကဘယ်နှစ်နိုင်ငံပါဝင်ရှင်ပြိုင်လဲ
အာဒီနှစ် Miss World ကနိုင်ငံ120ပါတယ်ဟုတ်
မနေ့ကဒီရသွားတဲ့ Miss World ကရောသူဒီနှစ်မှာလာပြီးတော့လာရောက်နေပြီလားရှင်
ဟုတ်အခုရောက်နေပြီအာလွန်ခဲ့တဲ့တရက်နှစ်ရက်ထဲကသူ့ကိုစားတွေ့ရပါတော့အခုရောက်နေပြီပြီးတော့သူကမနေ့ကအာမနေ့ကရသွားတာ Spain ဟုတ
်အခုဒါဆိုညီမဒီအခု Miss World ပြိုင်ပွဲမှာညီမဘာတွေမှန်းထားလဲ
အာမြန်မာနိုင်ငံမှာကျတော့ဘယ်သူရမယ်မရအောင်ဆိုတော့မှန်းနိုင်နေဒါမဲ့ဒီမှာကအယောက်120အကောင်လုံးကလှလဲလှတယ်ပြီးတော့သူတယောက်စီမှာသူအရေးချင်းတဲ့သူရှိတယ်။ဒီမှာကလည်း challenge တွေကလို့ပြောမလဲကိုက talent မှာအဆင်မပြေ sport မှာသူတို့အရန်ထူးချွန်သွားတယ်။အဲ့လိုမျိုးသူတွေရှိတော့အာမနက်ဖန်တိုင်းမနက်ဖန်တိုင်းမှာမျောလင့်ချက်တွေအများကြီးရှိတယ်။ကိုယ့်အတွက်အများကြီး chance တွေလည်းရှိတယ်။ဟိုဘယ်သူမှပတ်လိုက်တာမျိုးလည်းမရှိဘူး။အဲ့တော့အညီမကတော့ crown ကိုမှန်းထားပါတယ်ဟုတ
်။နောက်ဆုံးဆိုတော့အခု Bella ကအခုပြင်ဆင်ထားတဲ့ဝတ်စုံတွေမှာထူးခြားချက်တွေဘာတွေရှိသေးလဲ။
အာသူကြားကဘယ်လာ national costume ကိုအရန်ကြိုက်တယ်ပြီးတော့အဲ့အတွက်လည်းအကောင်းဆုံးပြင်ဆင်ထားတယ်ဒါပေမဲ့ဘယ်လာအခုတိလိုက်ရတာကဘာလဲဆိုတော့ round 3 round ပဲပါမယ် national costume round ပြုတ်သွားတဲ့အတွက် national costume ကတော့ဒီမှာပြလို့မရဘူးဘယ်လို့အာတခြား design ကတော့ညီမ final အတွက် evening gown အဲ့ဒါလည်းညီမ design နဲ့ပြီးတော့ designer ညီမ designer မလဲရဲ့ design နဲ့ပေါင်းပြီးတော့လောက်ထားတာအဝိုင်းအောင်အကြီးပဲအရင်ကြိုက်ပဲဟုတ
်ဘာပြော good luck ပါเนาะကံကောင်းပါစေပြိုင်ပွဲ
ဒါကတော့အမေရိကန်ပြည်ထောင်စု Washington DC ကိုရောက်နေတဲ့မြန်မာအလှမယ်မြတ်သီရိလွင်ကိုမက်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။မကြာခင်ဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာတော့တနင်္လာညချမ်းမှာအပတ်စဉ်ထုတ်လင်းပေးနေကြကဏ္ဍတွေကိုနားဆင်ရပါမယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစည်းအဝေးကိုည9နာရီအစည်းအဝေးပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစည်းအဝေးတွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2016ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့ညအတွက်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဇက်တိုက်ထုတ်လွှင့်ပေးမှာကတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူ
ကျွန်တော်နိုင်ငံဘာဖြစ်လို့အဲ့လိုမျိုးနောက်ကျနေရလဲပေါ့ကျွန်တော်ဘေးမှာရှိတဲ့သူတွေကျွန်တော်လေ့လာတယ်ဘယ်လိုမျိုးသူတို့ရဲ့ရှင်သန်နေရလဲနောက်မျိုးစင်ကာပူဆိုတဲ့ကိစ္စကိုကျွန်တော်ပုံမှန်စာပြေကောင်းနေဝင်လာခဲ့ရော
သူယုံကြည်ရအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့မြန်မာနိုင်ငံကအကြောင်းဆရာမတွေနိုင်ငံတကာအသိမီပညာရေးစနစ်ကိုလေ့လာပြီးတော့အကြောင်းသားတွေကိုခေတ်နဲ့တပြေးညီတင်ကြားပို့ချနိုင်ရေးအတွက်အထောက်အကူပြုစီမဲ့ဤပညာတစ်ခုကိုမြန်မာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံက Silicon Valley ကဤပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေပါတယ် Virtual Reality ဤပညာကိုအသုံးပြုပြီးတော့ကမ္ဘာထိပ်တန်းအကြောင်းတွေကိုလေ့လာနိုင်မဲ့ဒီပညာကိုတီထွင်လှုပ်ဆောင်နေသူပညာရေးဆိုင်ရာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မတ်လလဝင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်မတ်လလဝင်းအခု Silicon Valley မှာပညာရေးနဲ့ဆိုင်တဲ့ဒီ software တခုကိုဥဆောင်ပြီးတော့တီထွင်လုပ်ကန်နေတဲ့ကြားပါရခင်ဗျဒီ product ကဘာမျိုးလဲဆိုတာကိုကျွန်တော်တို့ရှင်းပြပါလားခင်ဗျโอเ
ค product တော့2019မှာထွက်ခဲ့တဲ့ဤပညာ virtual reality လို့ခေါ်တဲ့ဤပညာကိုခြေပြုပြီးတော့တည်ဆောက်ထားတဲ့ project ပါ။အဲ့ product ကကျွန်တော်တို့ဘယ်နေရာမှာရောက်နေအဲ့ virtual reality ဆိုတဲ့ဟိုမျက်မှန်လေးပေါ့နော်အဲ့ဒါလေးဝတ်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ရောက်သွားခြင်းတဲ့နေရာကိုဗီဒီယိုရိုက်ထားတဲ့နေရာကိုရောက်သွားတယ်လို့ခံစားလို့ရတယ်။အခုကိုယ်တော်ဝင်းလိုင်းက Washington DC မှာရှိနေပေမဲ့ကျွန်တော်က Harvard ကအတန်းနဲ့ရောက်နေဆိုအခုအဲ့ information or product လေးပေးလိုက်မယ်ဆိုရင်အဲ့ကိုချင်းချင်းလုပ်ရတဲ့ပုံစံမျိုးပေါ့ဟုတ်ကဲ့အဲ့ရောက်ပေါ့အခြေပြုပြီးတော့ထွင်နေတဲ့ software product လေးတခုပါဟုတ်ကဲ့
ဒီ product ကပေါ့နော်များသောအားဖြင့်တော့ဒီပညာရေးအတွက်အခြေခံပြီးအသုံးပြုမယ်လို့ပြောပါတယ်ဆိုတော့ဒီဟာပညာရေးတစ်ခုတည်းအတွက်အသုံးဝင်တာလားတခြားကောဘာတွေများအသုံးချနိုင်ပါသေးလဲခင်ဗျာ
အစားပိုင်းကတော့ပြည်ရေးနဲ့ကြော်ညာလုပ်ငန်းတွေမှာသုံးပါတယ်ချော်ပြေးရေးကျွန်တော်တို့ concert တွေပါတွေ့ကြည့်လို့ရတယ်နောက် game ဆော့တဲ့ဟာတွေမှာသုံးတယ်ဒါပေမဲ့အခုနောက်ပိုင်းတော့ကလေးတွေကျောင်းပညာရေးအတွက်လည်းကမ္ဘာနိုင်ငံကြီးတွေမှာစပြီးသုံးဖို့ကြိုးစားကျောင်းသားတွေအတွက်ဆိုတော့ဒီကလေးပိုင်းတွေမှာကလူကြီးပိုင်းတွေမှာပါလေဥမာ Harvard ကကွန်ပျူတာဆိုင်ယန့်ပင်တဲ့ professor တယောက်ဆိုရင်သူ့စာသင်ခန်းကိုသူရင်တော့ VR ဟိုနဲ့ video နဲ့ပေါ့ online မှာတင်ထားတယ်။ Harvard ကစာသင်ခန်းတွေကိုဝင်ပြီးတော့ဝင်ထိုင်လို့ရတယ်ခံစားမှုမျိုးခံစားလို့ရတဲ့ဟာမျိုးပေါ့နော်။ဆိုတော့အဲ့ဒီ VR ကခုကစာပေမှာတော့ဖြောပြေးနေကြော်ညာတွေမှာသုံးနေအကိန်းတို့ပါတော့ခုနောက်ပိုင်းမှာတော့သူပညာရေးမှာစပြီးသုံးတာပါလေဟုတ်ကဲ့
။ဟုတ်ကဲ့။ဒီဤပညာကိုကိုလိုချင်တဲ့ပုံစံရအောင်ပေါ့နော်အခုမလလဝင်းကိုတိုင်ကဥဆောင်ပြီးတော့ဒီကိုလိုချင်တဲ့ပုံစံလေးထွက်လာအောင်လုပ်တယ်ဆိုပေမဲ့လည်းဟိုဤပညာပိုင်းအရာတော့ဒီ Silicon Valley မှာအခြေခံပြီးလုပ်တယ်လို့ကျွန်တော်တို့နားလည်ထားတော့ဘယ်လိုကုမ္ပဏီမျိုးတွေနဲ့များပူးပေါင်းဆောင်ရွက်နေပါလဲခင်ဗျဟု
တ်ကဲ့ဒီကုမ္ပဏီလေးကထောင်ပြတာကကျွန်တော်တို့အရင် NASA program တခုပေါ့နော်ကမ္ဘာပြဿနာများအခြေရှာရေးဆိုဤပညာကိုအသုံးပြုပြီးကမ္ဘာပြဿနာအခြေရှာရေးဆိုတဲ့ program လေးတခုကနေပြီးသွားတဲ့အခါမှာထွက်ပေါ်လာတဲ့ကုမ္ပဏီလေးပါကျွန်တော်အခုတုံးဖို့ဒီ product ကို create လုပ်နေတာအတွက်ကတော့ဟိုဒီ US မှာဆိုရင်ကျွန်တော်တို့ Google ရဲ့ NASA ရဲ့ support လုပ်ပါတယ်။နောက်ကျောင်းနေအနေနဲ့ဆိုရင်ကျွန်တော် Silicon Valley မှာရှိတဲ့ Snap School နောက် East Coast မှာရှိတဲ့ Bard College ပေါ့။နောက်ကျွန်တော်ရဲ့ကျောင်းဟောင်းကျွန်တော်တက်ခဲ့တဲ့ကျောင်းဖြစ်တဲ့ Harvard University သူတို့ကနေပြီးတော့ထောက်ပံ့ပါတယ်။ဟုတ်ကဲ့။မြန်မာပြည်မှာလည်းကျွန်တော် team ရှိပါတယ်။မြန်မာပြည်မှာတော့ဘုံဘုံအရှင်စေကိန်းနာဥက္ကဋ္ဌအနေနဲ့ကြီးမှုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ non profit ပေါ့ local ngo လေးတခုရှိပါတယ်အဲ့ဒါကကျွန်တော်မြန်မာပြည်ကဆရာရှင်မတွေကို training ပြန်ပြီးတော့ moment တင်တဲ့နေပေးဖို့အတွက်တည်ဆောက်ထားတဲ့ဖွဲ့လေးပါအဲ့ဖွဲ့လေးကတော့အခုမန္တလေးမှာဆိုရင်ကျောင်းပေါင်း128ကျောင်းပေါ့ကိုပိုင်းထက်တန်းကျောင်းလေးကျောင်းပေါင်း128ကျောင်းကဆရာရှင်မတွေနဲ့ founder တွေကိုယ်တိုင်ကလည်းဒီအောင်အသုံးကြည့်ပြီးတော့သဘောကျတယ်သူတို့လည်းသူတို့ကတော့ demand ပေါ့အဓိကဒီ product ကိုတုံးကျင်လို့ကျောင်းဆိုတဲ့အပိုင်းပေါ့ဟုတ်ကဲ့
ဆိုတော့သူတို့ကတော့ဒီဟိုမလလဝင်းတို့အခုတီထွင်ထားတဲ့ဒီနိပညာအသစ်ကလေးကိုတွေ့လဲတွေ့ဘူးတယ်ဟိုသဘောလဲကြတယ်လိုချင်နေကြတယ်ပေါ့အဲ့ဒီပုံစံ
ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့နှစ်ပတ်ကမြန်မာပြည်ပြန်ပြီးတော့ဒီ product လေးမိတ်ဆက်တဲ့ဟာကိုကျွန်တော်ဒီမှာ prototype လေးတွေလုပ်သွားတယ်ဆန်လေးဟာလေးပေါ့အဆန်လေးရိုက်သွားတဲ့ဟာလေးရှိအဲ့ဒါဆရာရှင်မလေးနဲ့ကျွန်တော်တို့ teachers training workshop တွေ run ကြည့် run ကြည့်တဲ့အခါမှာပုံမှန်လိုမျိုး theory နဲ့ဟိုအပြင် lesson planning အပြင်ဒီနိပညာနဲ့ပေါင်းစပ်လိုက်တဲ့အခါမှာကမ္ဘာအနှံ့ကအကောင်းဆုံးဆိုတဲ့အတန်းတွေကိုသွားလည်လာခွင့်ရတယ်ပေါ့အဲ့လိုဟာလေးကိုကျွန်တော်တို့ workshop 3ရက် run ပါတယ် run ပြီးတော့ဆရာရှင်မလေးကိုယ်တိုင်ရောတော့ကျောင်းအဦးဆောင်တဲ့ founder တွေကရောသူတို့ကတုံးကျင်ပါတယ်ဆိုပြီးတော့အခုတော့ပြောလာပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါကတော့ဒီသင်ယူညွန်းနှန်းနေပါတယ်မှာလည်းအများကြီးထောက်ကူပြုလာနိုင်တယ်ပေါ့မြန်မြန်ဆန်ဆန်ခင့်တဲ့အမိပေါ့နော
်ဟုတ်ကဲ့ခင့်တော့အမိလိုက်နိုင်ပါတယ်သူများတက်လဲရှေ့ကြီးနိုင်ပါတခြား developing country ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီအရောကိုသူတို့ကကျောင်းသားတွေအတွက်ပဲသုံးသေးတယ်ကျွန်တော်အခုလုပ်နေတဲ့ product ကကျတော့ဆရာရှင်တွေကိုအထောက်ကူပြုဖို့အတွက်သုံးတာဆိုတော့သူများတက်တလန်းပူတာပါတယ်ကျွန်တော်မြန်မာပြည်မှာစသုံးတယ်မြန်မာပြည်မှာစပြီးတော့ဒီ product ကိုရောင်းမယ်ပြီးသွားရင်ကျွန်တော်တခြားကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုလည်းရောင်းမှာဆိုတော့အခုလက်ရှိမြန်မာမှာလည်းသူများနဲ့လည်းခင်ပြည်ရဲ့နောက်သူများတက်လည်းတလန်းပူပါတယ်ပူပါလိမ့်မယ်ဟုတ်ကဲ့
မြန်မာနိုင်ငံဟာဆိုလို့ရှိရင်ဒီအိန္ဒိနာချင်းနိုင်ငံနေနဲ့နိုင်ရှင်ရင်နဲ့မယ်ဆိုရင်တောင်မှကျွန်တော်တို့အများကြီးနောက်ကျကြံခဲ့တယ်လေအခုဒါအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းမှာလည်းဒါအတိုင်းတာတစ်ခုတည်းပွင့်လင်းမှုတွေဖြစ်လာပြီးဆိုပေမဲ့လည်းဒါကျွန်တော်တို့ကအများကြီးလှုပ်ဖို့ကြံနေသေးတာပေါ့နော်ဆိုတော့ဒီအခုလိုမျိုးမလလဝင်းတို့အခုတီထွင်နေတဲ့ဒီ virtual reality လိုမျိုးနည်းပညာသစ်တွေဟာမြန်မာနိုင်ငံတခြားနိုင်ငံတွေကိုအမိလိုက်နိုင်မှုအတွက်ဘယ်လောက်ထိများအထောက်အကူပြုနိုင်မလဲခင်ဗျဟုတ
်ကဲ့နည်းပညာစကားနဲ့ဆိုရင်တော့ leapfrogging ခေါ်မှာပေါ့နော်ဟိုအလှမ်းကြီးကြည်လန်းတဲ့ပုံနဲ့တော့ပေါ့တော့အခုကကဘာမာကဒီအစိမ့်ပညာရေးနဲ့ပတ်သက်လို့ကအစိမ့်အကြောင်းနေပါတော့ Harvard တို့ MIT တို့ Stanford တို့နောက်တခြားကျောင်းပေါင်း100ကျော်ကသူတို့ရဲ့ class တွေကို online မှာတင်ပေးလိုက်ပြီး free တင်ပေးလိုက်ပြီးကျွန်တော်မြန်မာပြည်ကကျောင်းသားတွေကအဲ့ဒါတွေကိုသုံးဖို့ရမှာအချက်သုံးချက်ကြောင့်မသုံးနိုင်ဘူးเนาะပထမတစ်ချက်ကတော့ကျွန်တော်ဘာသာစကားခက်ခဲကြောင်းဒုတိယတစ်ချက်က internet ကြောင်းတတိယချက်ကတော့ကျွန်တော်တို့မှာကိုယ့်အကူတင်ယူလို့ရတယ်ကိုယ့်အကူတင်လို့ရတယ်ဆိုတော့ culture ကကျွန်တော်ကျောင်းပညာရေးမှာကျင်ခဲ့အဲ့တော့ကဘာနဲ့အမိလိုက်ဖို့ကဘာဒီ leaf fold လုပ်ဖို့ဆိုရင်ကျွန်တော်တို့ကသင်ကြားရေးပိုင်းမှာဟိုအဓိကသမားတွေကပို့ပြီးတော့ enable လုပ်အောင် empower လုပ်အောင်အပိုင်းလေးရှိတာပေါ့အဲ့ဒါကကျတော့အခုလက်ရှိဆက်သမားတွေကကျောင်းသားတွေကိုသူတို့သိတဲ့ဟာလေး knowledge ရှိ share ပေးရဲအဲ့ဒီနေရာနေပြီးတော့ကျောင်းသားတွေကိုသူတို့ကသူတို့လေ့လာယူစီတဲ့အပိုင်းပေါ့ကိုကိုတိုင်းကိုကိုသင်ယူစီတဲ့တငယ်ချင်းတွေကိုကျွန်တော်ဆရာသမားတွေကိုလည်းသူတို့သိရတဲ့ဟာတွေ share ပေးမယ်ဆိုရင်အဲ့ culture လေးရှိသွားမယ်ဆိုရင်ကျွန်တော်တို့ကအခုကမ္ဘာအနှံ့ကသူတို့ဟို democratize လုပ်ထားတယ်ခေါ်တာပေါ့သူတို့ဟို၎င်း free တင်ပေးထားတယ်ပညာရေးနဲ့ပတ်သက်တဲ့တကယ်သင်တန်းစာအနှစ်သာရတွေကိုကျွန်တော်တို့ကလက်လန်းမိလို့ရမယ်အဲ့ဒါရဖို့ကကျွန်တော်တန်းနေမှာ classroom culture ရှိရမယ် classroom culture ကဆရာသမားတွေကကျောင်းသားတွေကိုကိုယ်တိုင်သင်ယူစေတဲ့ culture အဲ့ culture ရှိဖို့ကကျွန်တော်အခုကရှင်သမားတွေကိုထောက်ကူပေးတာပေါ့အခုလက်ရှိရှင်သမားတွေကကျွန်တော်တန်း90အတိုင်းဆိုတော့ကျွန်တော်တို့ဒီ rock landing လို့ခေါ်တဲ့ mobilization အလွတ်ချက်နည်းကိုပဲအဓိကဦးစားပေးနေအဲ့ဒီနေ့တော့ဦးစားပေးတဲ့နေရာတွေ27ရာစုသင်ကြားမှုပုံစံတောင်းမှုဆိုရင်ရှင်သမားတွေအများကြီးကူညီလိုတယ်နောက်ပြီးတော့ရှင်သမားမြန်မာပြည်ရဲ့ရှင်သမားတွေနိုင်ငံတကာကိုလွှတ်တယ်ပေါ့ကုန်ကြစည်းလည်းအရန်များတယ်နည်းနည်းလေးပဲလုပ်နိုင်တယ်။နောက်ပုံမှန်လည်းအမြဲတမ်းလုပ်မသွားနိုင်ဘူးနော် sustainable ဒီမရှိဘူးပေါ့။အဲ့လိုမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကနည်းပညာကိုသုံးမယ်ဆိုရင်ခုနပြောတဲ့ teachers training တွေကိုကျွန်တော်တို့ကဒီဆက်ဆက်ဆက်ဆက်နဲ့နောက်ပြီးတော့လည်းကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုကိုယ်တိုင်တွားလေ့လာလို့ရတဲ့နည်းပညာအဲ့ဒါကိုကျွန်တော်အခု train leapfrogging လုပ်လို့ရတာအဲ့ဒီဘိုင်းမှာကျွန်တော်ပုံမှန်ပေးနေတဲ့ teachers training တွေကိုကျွန်တော်တို့က theory မှရင်ရက်မသွားဘဲနဲ့တကယ်ကဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုတူးချင်းတယောက်ချင်းစီအကုန်လုံးတွားလေ့လာလို့ရဖို့အတွက်ဒီနည်းပညာနဲ့ပညာရေးပေါင်းစပ်ပြီးတော့ဆရာရှင်မ training တွေအတွက်အဓိကလုပ်ရပါ
ကိုယ်စုံဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မဆုမြတ်မောစီစဉ်တင်ဆက်ထားတဲ့ဘလော့ဂါရီပြောသမျှအစီအစဉ်နားဆင်ပါရှင
်နောက်ဆုံးမော်ကားတွေကိုအပြိုင်ထွေးနေကြတဲ့မော်တော်ကားကုမ္ပဏီတွေကကားတွေထဲမှာအင်တာနက်ချိတ်ဆက်သုံးနိုင်တဲ့ connected car စနစ်တွေကိုသူများထက်ထူးအောင်ကြိုးစားနေကြပါတယ်။တရုတ်နိုင်ငံက online ဈေးကွက်ကြီးဖြစ်တဲ့ Alibaba ဆိုရင် SAIC မော်တော်ကားကုမ္ပဏီနဲ့ပေါင်းပြီးတော့အင်တာနက်ချိတ်ဆက်ထားတဲ့ Connected Car သစ်ကိုလောလောလတ်လတ်ပဲပွဲထုတ်ခဲ့ပါတယ်။ Alibaba ရဲ့ Yun OS Operating System တုံးထားတဲ့ SUV အမျိုးအစား RX5 Model ကားသစ်ပေါ်ကနေ Coffee ဆိုင်မှာ Coffee လှမ်းမာတာကစလို့ကိုယ့်အိမ်မှာရှိနေတဲ့ခက်ပေါ်အိမ်သုံးပစ္စည်းတွေကိုအဖွင့်အပိတ်လုပ်နိုင်တယ်လို့ဓာတ်ဆီဖြစ်မယ်ဆိုရင်တောင်ပတ်စံထုတ်စရာမလိုပဲချိတ်ဆက်ထားတဲ့ Application ကနေတဆင့်ပေးနိုင်အောင်လို့ထွင်ထားပါတယ်။မော်တော်ကားတကားတော့ခတ်တာဆက်နှိုးတာမျိုးကိုလည်းစမတ်ဖုန်းနဲ့ချိတ်ဆက်လုပ်နိုင်တဲ့အတွက်ကမ္ဘာထိပ်တန်းကားကုမ္ပဏီကြီးတွေကထွင်ထားတဲ့ connected car တွေ need လို့ပြောလို့ရပါတယ်။တကယ်တော့နောက်ဆုံးပေါ် connected car တွေမှာ in-car technology လို့ခေါ်တဲ့ဤပညာကြောင့် dashboard နေရာမှာတပ်ဆင်ထားတဲ့ computer touch screen တွေပေါ်ကနေ Facebook လို့လူမှုကွန်ရက်တွေထဲကိုဝင်ကြည့်နိုင် email တွေဝင်ဆက်နိုင်ရောမကအိမ်မှာရှိနေတဲ့ပစ္စည်းတွေကိုပါလှမ်းပြီးတော့ထိန်းချုပ်နိုင်ပါပြီ။အဲ့လိုမျိုးအဝေးကထိမ့်ချုံနိုင်ဖို့လိုအပ်တဲ့သက်ဆိုင်ရာ app တွေလိုတာကြောင့် app တွေသွင်းထားတဲ့ကိုယ့်ရဲ့ smart လက်ကင်ဖုန်းနဲ့ကားကွန်ပျူတာကိုဆက်ပြီးတော့ဖုန်းထဲက application တွေကိုကားရဲ့ computer touch screen ပေါ်ကနေသုံးနိုင်ဖို့လဲလှုပ်လာကြတာပါအရာရာကိုနည်းပညာအပေါ်အားကိုးလာကြတဲ့ခေတ်မှာ internet နဲ့ဆက်ထားပြီးသက်ဆိုင်တဲ့ application တွေပေါ်ကလှမ်းထိမ့်ချုံလို့ရတဲ့အိမ်သုံးပစ္စည်းမျိုးတွေကိုတက်ဆင်သုံးစွဲသူတွေများလာကြပါတယ်ဒါကြောင့်လဲအဲ့ဒီပစ္စည်းမျိုးတွေကို connected car တွေကနေလှမ်းအမိန့်ပေးနိုင်ဖို့ထွင်းလာကြတာပါ။
A lot of people are starting to put smart devices into their home. So thermostats, light switches, bulbs, garage door openers, door locks. So we allow
ခုဆိုရင်လူတော်များများကသူတို့အိမ်တွေမှာ internet နဲ့ချိတ်သွင်းနိုင်တဲ့နောက်ဆုံးမော်ပစ္စည်းမျိုးတွေတက်လာကြပါပြီ။အပူအေးချိန်တဲ့ဆက်တွေ၊မိခလုတ်တွေ၊မီးလုံးတွေ၊ကားဂိုဒေါင်တကားတွေ၊အိမ်တကားတွေကို online ပေါ်ကနေထိန်းချိုးအဖွင့်ပေးလုပ်လို့ရတဲ့ဆက်မျိုးတွေတက်လာကြတာပါ။အဲ့ဒါကြောင့်ကျွန်တော်တို့ကလည်းမော်တော်ကားတွေပေါ်ကနေအဲ့ဒီစမျိုးတွေကိုလှမ်းပြီးလူသလိုခိုင်းနိုင်အောင်ထွင်ထားတာပါ။ဥပမာကျွန်တော်အပြင်ထွက်ပြီးဆိုတာနဲ့ကျွန်တော်ကားကနေအိမ်တကား၊ကိုယ်တော်တကားကိုပိတ်လိုက်တော့၊မီးတွေပိတ်လိုက်တော့၊လေးပိစက်ကိုရှော့လိုက်တော့ဆိုတာမျိုးလှမ်းပြီးတော့ခိုင်းနိုင်ပါလေ
။အင်ကား technology နည်းပညာသစ်တွေကိုထွင်းနေတဲ့ Evolved Vehicle Environments ရဲ့အမှုဆောင်အရာရှိချုပ် Jason Tyler ဖြစ်ပါတယ်။သူပြောသလို internet နဲ့ဆက်ထားတဲ့အိမ်သုံးပစ္စည်းတွေအားလုံးကိုကိုယ့်ရဲ့ smartphone နဲ့မှသွင်းထားတဲ့ app တွေကနေတဆင့်ထိန်းချုပ်ရတာမို့ကားမောင်းနေတဲ့အချိန်မှာဖုန်းအစား connected ကားပေါ်ကနေထိမ့်ချုံနိုင်အောင်လှုပ်လာကြတာပါကိုလှုပ်စေချင်တာကိုလမ်းပသုံးပဲအသံနဲ့အမိန်ပေးခိုင်းလို့လည်းရတာကြောင့်ကားမောင်းနေရင်ဖုန်းကိုထုတ်သုံးတာလိုမျိုးအန္တရာယ်မများနိုင်ဘူးလို့သူကတော့ဆိုပါတယ
် Our goal is to make it so that you know when you're stuck in traffic going nowhere you have something that you can utilize that time with without having
ကျွန်တော်ရွေတာကတော့လမ်းပေါ်မှာကားတွေပိတ်နေတဲ့အချိန်ကားရဲ့အချိန်လည်းဟတ်တတ်မဖြစ်ပေအင်္ဂါချင်းတွေကိုလှမ်းပြီးထိန်းချုပ်နိုင်အောင်ပါလက်ကင်ဖုန်းကိုထုတ်เสียသုံးเสียမလို့ပဲကား dashboard screen ပေါ်ကနေလုနိုင်အောင်ပါဖုန်းနဲ့ဆိုရင်အနောက်ရှက်လည်းဖြစ်မယ်လीရင်မောင်း80ရာခိုင်နှုန်းလောက်ကကားမောင်းနေရင်လည်းဖုန်းသုံးကြတယ်လို့ဝန်ခံထားကြတာမလားတကယ်တော့ကားမောင်းရင်ဖုန်းသုံးတာတရားမဝင်ပါဘူ
းကားလုံခြုံရေးအိမ်လုံခြုံရေးအားလုံးကို online ပေါ်မှာချိတ်ဆက်ထိန်းချုပ်လာကြတော့ internet ကွန်ရက်တွေတဲ့ခိုးဝင်တဲ့ hacker တွေရဲ့ရန်ကလည်းစိုးရိမ်စရာဖြစ်လာပါတယ
်We're seeing more and more connected interfaces, so wireless, remote connectivity, things like telematics.
ဒီမှာချိတ်ဆက်ဆက်သွင်းနိုင်အောင်လှုပ်လာကြတာမျိုးပို့ပို့ပြီးတွေ့လာနေရပါတယ်။ Internet, Wi-Fi, Bluetooth စတဲ့ဒီမှာဆက်သွယ်ရေးစနစ်မျိုးစုံသုံးပြီးကားနဲ့တခြားပစ္စည်းတွေချိတ်ဆက်လာကြတော့ဈာကနေခိုးဝင်တိုက်ခိုက်ခြင်းတွေဘက်ကအဲ့ဒီဆက်သွယ်ရေးစနစ်တွေကတဆင့်ကားရဲ့စနစ်ထဲဝင်ပြီးတိုက်ခိုက်နိုင်ခြေလည်းများလာပါတယ
်။အချက်အလက်လုံခြုံရေးဆိုင်ရာ NCC Group လုပ်ငန်းကြီးရဲ့သုတေသနညွှန်ကြားရေးမှူး Andy Davids ဖြစ်ပါတယ်။သူရဲ့လေးလာချက်အရအွန်လိုင်းဆက်သွယ်ရေးကိုအသားပေးလာတဲ့ကားလုပ်ငန်းတွေဘက်ကလည်းဒီအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့လှုပ်လာကြတာတွေ့ရပါတယ်တဲ
့ We work with a lot of players in this market across the whole automotive ecosystem and the industry certainly in the last couple of years has
ကားစီးပွားမှာရေးပါတဲ့လုပ်ငန်းတွေအများကြီးနဲ့ကျွန်တော်တို့တွဲလုံနေတော့ internet ချိတ်ဆက်နိုင်တဲ့ motor car တွေရဲ့ cyber လုံခြုံရေးဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုလွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ထဲကစပြီးကားလုပ်ငန်းကြီးတွေမှာသဘောပေါက်လာကြတာတွေ့ရပါတယ်
American လိုနိုင်ငံမျိုးမှာတချို့သူတွေဆိုရင်အိမ်မှာနေရတဲ့အချိန်ထက်ကားပေါ်မှာကုန်သွားတဲ့အချိန်ကပိုများကြပါတယ်။ဒါကြောင့်ကားတွေကိုတနေရာကနေတနေရာပို့ဆောင်ပေးတဲ့ရင်တွေအဖြစ်တင်မဟုတ်တော့ဘဲလူတွေနေ့စဉ်လှုပ်ရှားနေထိုင်နေမှုမှာပို့ပြီးတော့အသုံးဝင်တဲ့အဖော်တွေဖြစ်လာအောင်တီထွင်နေကြတာပါ။ရင်မောင်းမလို့ပဲအလိုလိုမောင်းနေနိုင်တဲ့ကားမျိုးတွေကိုတချို့ထိပ်တန်းမော်တော်ကားကုမ္ပဏီတွေကထွင်းနေကြပေမဲ့အန္တရာယ်ကင်းကင်းအောင်မြင်တဲ့အခြေအနေရောက်ဖို့ကအလန့်ဝေးနေပါသေးတယ်ဒီလိုအခြေအနေမျိုးမှာ connected car တွေစွမ်းဆောင်နိုင်တဲ့ကိစ္စတွေကပို့ပြီးတော့လက်တွေ့အသုံးဝင်တာကြောင့်မော်တော်ကားလုပ်ငန်းကြီးတွေကလည်း internet ဆက်သွယ်ရေးလုပ်ငန်းကြီးတွေနဲ့ပေါင်းပြီးတော့ပိုမိုကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးနိုင်ဖို့ in-car technology နည်းသစ်တွေကိုတည်ထွင်နေကြတာဖြစ်ပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့တတ်တန်ရောင်သတင်းလောအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ့ပါကြပါစေ။ဒီတစ်ပတ်တတ်တန်ရောင်သတင်းလောမှာတော့ဟောလိဝုဒ်နာမည်ကျော်မင်းသမီးစကာလက်ဂျိုဟန်ဆန်တယောက်ပရာဟိတာအလှူငွေတွေအတွက်တချင်းတွေဆိုပြီးတော့တချင်းတွေနဲ့ကပြခဲ့ပါတယ်။ Scarlett Johansson နဲ့အတူဗီဒီယိုထဲမှာရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Jimmy Kimmel နဲ့ American အဆိုတော့ Barry Manilow တို့ပါဝင်ပြီးတော့ Ireland က YouTube ဂီတအဖွဲ့ပင်နိုင်ဆိုတော့ Bono ဦးဆောင်တဲ့ Red Campaign အနေအောင် Campaign မှာပါဝင်ခဲ့ကြတာပါ။ Bono က AIDS ရောဂါတိုက်ဖျက်ရေးရန်ကုန်ရွှေရှောက်ဖွေတဲ့အနေနဲ့သူ့ရဲ့ပရာဟိတာအဖွဲ့ Red အဖွဲ့ကိုအနည်းဆုံး $10လှူဒန်းရင်ကိုယ်ပေါ်မှာမကြုံစဘူးထူးခြားလာတဲ့အတွေ့အကြုံတွေရမယ်ဆိုပြီးတော့အမှုပညာရှင်တွေပါဝင်တဲ့လှုပ်ရှားမှုတစ်ခုကိုစတင်လိုက်တာပါ။ကမ္ဘာ AIDS တိုက်ဖျက်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ1ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့မှာပဲဒီလှုပ်ရှားမှုကိုစတင်လိုက်တာဖြစ်ပါတယ်
။ Spono here to help raise money for Red and the fight against AIDS. I am offering you the chance to bid for something truly unique. Concert tickets, merchandise, the Edge's rice cooker.
ဘိုနိုကဒီလှုပ်ရှားမှုကိုမျက်နှာပြယုံတက်တက်လှုပ်တာမဟုတ်ပါဘူး။သူ့ရဲ့ကမ်ပိန်းအတွက်အလှရှင်တဦးနဲ့အတူတူသူကဆက်ပင်းစိတ်ထွက်မှာပါ။တကယ်တမ်းကျတော့နယူးယောက်ကစန်ထရယ်ပါခ်မှာဆက်ပင်းဘော်ကပြုတ်ကျပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့လို့ခွဲစိတ်ကုသမှုခံယူရတာတစ်နှစ်ပဲရှိသေးတာပါ။သူကဒီဖြစ်ရပ်ကိုကျွန်တော်သဘောကျသလောက်တော့ကျွန်တော်ဒီဝိုင်းအဖွဲ့သားတွေသဘောကျကြပါမလားဆိုတာသေချာမပြောနိုင်ပါဘူးလေ။ဒါပေမဲ့ကျွန်တော်တို့အားလုံးပျော်ရောင်မှာတော့အမှန်ပါပဲဆိုပြီးတော့ AB သတင်းဌာနကိုပြောသွားပါတယ်။ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Jimmy Kimmel ကတော့ရုပ်မြင်သံကြားမှာထုတ်လွှင့်နေတဲ့သူ့ရဲ့အင်္ဂါနေ့ညနေပိုင်းအစီအစဉ်မှာဒီကမ်ပိန်းအကြောင်းပြောခဲ့ပါတယ်။ Internet ပေါ်က omis.com/red website မှာငွေလှူဒန်းရရနိုင်တဲ့တခြားအတွေ့အကြုံတွေထဲမှာတော့ American ပြည်အောင်စုကနာမည်ကျော် Kim Kardashian နဲ့ကတော့မိကအလှပြင်ခွင့်ရမှာပါပြီးတော့မင်းသား Josh Clooney နဲ့တွေ့ခွင့်လည်းရပြီးတော့နောက်ပြီးတော့မင်းသမီးကြီး Mary Streep နဲ့ Corzoni အခမ်းအနားတစ်ခုအတူတူတက်ရောက်ခွင့်ရနိုင်တယ်လို့ Game of Thrones ရုပ်ရှင်ရိုက်ကွင်းကိုလည်းအလဲသွားခွင့်ရနိုင်မှာဖြစ်ပါတယ်အဲ့ဒါ၏အပြင်နာမည်ကျော်ရုပ်ရှင်မင်းသား James Franco ဆွဲပေးတဲ့ပုံတူကြီးကလည်းရနိုင်တဲ့အခွင့်အရေးတွေပါဝင်ပါတယ်2016ခုနှစ်ဇန်နဝါရီလ22ရက်နေ့နောက်ဆုံးထားပြီးတော့ငွေကြေးလှူဒန်းရမှာဖြစ်ပါတယ်။ဒီမှာရတဲ့အလူငွေတွေကိုဒေါ်လာတန်း20အထိ Bill နဲ့ Melinda Gates Foundation ကအလူရတဲ့ပမာဏအတိုင်းလိုက်ဖြည့်ပြီးတော့နောက်တစ်ဆထည့်ဝင်ပြီးတော့လှူဒန်းပေးမှာဖြစ်ပါတယ်ရှင်။ Hey y'all it's Fred. I gotta tell you something.ရောင်တဲ့နွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.မရီတနာကျော်အစီအစဉ်တင်ဆက်တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမှတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းညှိနှိုင်းမှုအဖွဲ့ရဲ့ကွန်ရက်ညှိနှိုင်းရေးမှူးကိုကျော်စင်ထိုက်ရဲ့အမြင်ကိုနားဆင်ကြရအောင်ပါရှင်။မမိုးဖြူအစီအစဉ်တင်ဆက်ပေးထားပါတယ်။
ကျွန်တော်ယုံကြည်တာကတော့ဒီဟောပေါ့လေနိုင်ငံရေးပေါ့ကျွန်တော်နိုင်ငံရေးဆိုရတာအမှုဆိုနိုင်ငံမှာကျွန်တော်တို့ငွေရအကြောင်းတက်ခဲ့ရတဲ့အချိန်ပေါ့အကြောင်းတက်ခဲ့ပြီးကျွန်တော်တို့ဒီမှာကျွန်တော်နေရမှာကျွန်တော်တို့နိုင်ငံကဟိုဖေကိုရောက်နေလဲပေါ့ကျွန်တော်စာရည်လဲနည်းနည်းပေါ့ငွေနည်းနည်းပေါ့ဖတ်တယ်ပေါ့အဲကြောင့်ကျွန်တော်တိချင်းနဲ့စာပြီးနိုင်ငံရေးဆိုရတာသူသဖြင့်ပေါ့ကျွန်တော်စာဖန်ဖန်နဲ့တိလာခဲ့တာဒီ ကျွန်တော်နိုင်ငံဟိုမတိုးတက်ဘူးနောက်ပြီးတော့တခြားနိုင်ငံရှင်ကျွန်တော်နိုင်ငံဟိုစင်ကာပူဆိုလို့ရှိရင်ဟာစင်ကာပူတောင်းတော့တက်ချင်တာတို့စင်ကာပူသွားနေချင်တာတို့ကျွန်တော်အဲ့ခါကြီးစပြီးကျွန်တော်ဟိုဖက်ပြေကျွန်တော်နိုင်ငံဘာဖြစ်လို့အဲ့လိုမျိုးနောက်ကျနေရလဲပေါ့ကျွန်တော်ဘေးမှာရှိတဲ့သူတွေကျွန်တော်လေ့လာတယ်ဘယ်လိုမျိုးသူတို့ရဲ့ရှင်သန်နေရလဲနောက်ပြီးစင်ကာပူဆိုတဲ့ကိစ္စကိုကျွန်တော်ပမာဥစားပြီးကောင်းနေဝင်လာခဲ့ရောဆိုတော့အဲ့ဒါကျွန်တော်အဲစင်ကာပူကျွန်တော်တောင်းဖို့ကြိုးစားတယ်ကျွန်တော်အဲ့2009မှာကျွန်တော်စင်ကာပူကျွန်တော်စပြီးတော့ရောက်သွားတယ်ပေါ့ဆိုရတော့အခါမှာနေပြီးတော့ကျွန်တော်အဲ့ဒီမှာကောင်းမွန်တဲ့ဒီဟာပေါ့သူတို့စနစ်တီးတွေ့လာခဲ့သူတို့အကုန်လုံးပေါ့သူအလိုသမားရယ်ဆိုလိုသမားတို့သူတို့စီမံခံခွဲရဲ့ပုံစံနေလဲကျွန်တော်စပြီးကျွန်တော်သိလာတယ်အဲ့မှာကျွန်တော်အဲ့ဒီမှာကျွန်တော်စဉ်းစားမိရအဲ့ဒီမှာကျွန်တော်တို့ကဒီရတော်တဲ့လူတွေကကျွန်တော်တို့ကကျွန်တော်ကိုယ်ပိုင်ဘာပြီးရောအဝေးစဉ်တက်ကတူတစ်ခုကနေပြီးကျွန်တော်ပွဲရတယ်ဒါပေမဲ့ကျွန်တော်ဟိုမှာသွားလို့ရတဲ့ခါကျတော့တခြားနိုင်ငံအလိုသမားတွေပဲဆိုတော့ဘင်္ဂလားဒေ့ရှ်ကဥပမာဘင်္ဂလားဒေ့ရှ်ကလာကြတယ်ပေါ့သူတို့ကအင်းစကားအင်းစာတူမဖတ်တတ်ဘူးအင်းစကားကောင်းမပြောတတ်ဘူးသူတို့ပညာရေးချင်းဘာမှမရှိဘူးဒါနဲ့ကျွန်တော်တို့ကသွားရတဲ့သူတော်များကအဲတက္ကသိုလ်ကနေပြီးပွဲရဒါမှမဟုတ်ရှိလို့ရှိရင်ဆယ်ရန်အောင်ပြီးကျွန်တော်တို့ကတိုက်ပင်နဲ့ကျွန်တော်တို့ကပညာလေးတက်သွားခြင်းဒါနဲ့ကျွန်တော်တို့တကယ်တော့လုံးဝခံကျွန်တော်တို့ကတူညီတဲ့လာတာကျွန်တော်ရတယ်ပဲဒါနဲ့ကျွန်တော်တို့တင်လာခဲ့တဲ့ပညာတင်လာခဲ့တဲ့တက္ကသိုလ်မှာရှိကျွန်တော်တို့ပညာရေးရနိုင်ကြပြီးကျွန်တော်နိုင်ငံကအဲ့လိုမျိုးအနှိမ်ခံထားရတယ်ကျွန်တော်ခံစားလာရတယ်ပေါ့ဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့ကျွန်တော်ဆက်ပြီးတော့နေတဲ့ခိုင်နေဒီမှာကျွန်တော်တကယ်ကြီးတယောက်ကျွန်တော်ရှော့ရတယ်ခုကျွန်တော်တကယ်တော့ engineer နဲ့ BE နဲ့ချောင်းပြီးရတယ်ဒါပေမဲ့ကျွန်တော်တကယ်ချင်းနဲ့ရှားဒီဘင်္ဂလားဒေ့ရှ်ကလာတဲ့ဒီပညာလည်းမတက်ဘူးပေါ့နော်ပညာလည်းမတက်ဘူးစကားလည်းဘာမှမဟုတ်တယောက်နဲ့ကျွန်တော်ကဒီလာစားအတူတူရတယ်ဘာတက်နိုင်ယူ$2ပေါ့ဆိုတော့အဲ့လိုမျိုးကိုရရမှာကျွန်တော်ရှော့ရတာဗာကျွန်တော်တို့ခါမှာကျွန်တော်အဲ့ဒီမှာကျွန်တော်တို့ data တွေမှာကျွန်တော်တို့ကအောက်ကိုရောက်နေပါလားဆိုတော့ကျွန်တော်တို့တိလာခဲ့ဆိုင်မှာလမ်းကြကြည့်ဆိုပြီးကျွန်တော်ဖတ်ပြီးလမ်းကြကြည့်မှာရှိရဲ့ဒီဖာကြီးဆိုင်ကြီးတွေမှာလောက်ချက်ပမာကြီးစပြီးဖုန်းနဲ့ဆိုင်ကြီးတွေမှာဆိုတော့ကျွန်တော်အဲ့မှာ sorry volunteer တော့လုပ်နေအဲ့မှာ share ဆိုနေခင်ကြတော့ခင်ကကျွန်တော်တို့ဝင်ကနေငင်းမှာနိုင်ငံကြီးလွှင့်ရှင်နေစီလေးများခါကျတော့အဲ့မှာသူတို့ဒီစာနာပြပွဲတွေတို့ဒီကမ်ပိုင်းလာခေါ်တော့ကျွန်တော်တို့ဒါစိတ်ဝင်စားမိရင်တော့သူတို့နဲ့နိုင်ငံကြီးကကြိုးပြီးကြိုးပြီးကြသူတို့ချင်းလေးလာမိတယ်အပြည့်ရောအဒီဒီ2008ဖွဲ့စည်းပွဲအချိန်ဥတွေကိုဒီကျွန်တော်တို့ကမထောက်ခံဘူးဆိုတဲ့အကြောင်းကျွန်တော် no book တော့ပေးအကြောင်းကျွန်တော် refundable ကိုကျွန်တော်တော့ပြည်ရမလို့ဆက်ပြီးကျွန်တော်ပါခဲ့တော့ဒီနေ့ဆက်ပြီးကျွန်တော်က naked ဖြစ်တဲ့ခါမှာလည်းဒီ naked မှာကျွန်တော်လူတွေတည်ပြီးကျွန်တော်ဟိုမှာသဘောတရင်ချက်တွေရနေပြီးကျွန်တော်တို့ဒီကနေပြီးမှအဲဟိုမှာဒီမော်ဂျန်ကမှရှိသူတွေဒီမြန်မာနိုင်ငံမှာရှိသူတွေဘာတင်းချက်အောင်မြဲပဲကျွန်တော်စစ်စိုးအောင်ကျွန်တော်နေလာခဲ့ရတယ်အဲဒီချိန်မှာတော့ show on online ကြီးဆောင်မှာဒီလိုပဲကျွန်တော်တို့ကဟိုနေရနေရတယ်ဒါပေမဲ့ကျွန်တော်တို့ဟိုမှာကြည့်ပြီးတော့ခါမှာကျွန်တော်ညီမရှိလူကြီးကျွန်တော်အပြောင်းလေးကိုကျွန်တော်ကဟိုမနေနိုင်ဘူးကွာအရင်ကြီးတည်းကဟိုမှာတရင်ချက်တွေရတယ်ဆိုတော့ကျွန်တော်မှရှိတဲ့သူတွေကဘာမှမသိဖြစ်နေတယ်ဆိုတော့အဲ့လိုမျိုးကျွန်တော်မြင်လာတာဆိုအဲ့ဒီစပြီးမှကျွန်တော်2012ခုနှစ်ရတဲ့ခါမှာကျွန်တော်ဒီလူငယ်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်စပြီးကျွန်တော်ကိုယ်ရင်ကလည်းစိတ်ဝင်စားရဲဆိုတော့ဒီလူငယ်ရေးရနဲ့ပတ်သက်ပြီးစပြီးကျွန်တော်2012ခုနှစ်ဒီမြန်မာလူငယ်တွေ့ဆုံပွဲကိုကျွန်တော်စပြီးတော့ join ခဲ့တယ်ပေါ့တော့ပေါ့ပြီးကျွန်တော်ဆက်သွယ်ပြီးကျွန်တော်လည်းဒီလောက်အရောက်တည်းမှကျွန်တော်လုပ်ခဲ့တယ်ကျွန်တော်နိုင်ငံမှာအများကြီးကျွန်တော်လှုပ်ဖို့ရှိသေးတယ်ကျွန်တော်တို့မှာပြင်းပြင်းကိစ္စတွေရှိသေးတယ်ဆိုတော့ဒီရုပ်ောက်ပွဲနဲ့လုံရင်းနဲ့မှာကျွန်တော်ဒီမှာရှိတဲ့လူငယ်တွေတခြားလူငယ်တွေရာလုံရင်းနဲ့မှာကျွန်တော်နိုင်ငံမှာရှိတဲ့အပြောင်းအလဲတစ်ခုကိုကျွန်တော်ဆက်ပြီးလုပ်ပေါ်နိုင်မယ်လို့ကျွန်တော်ရအလုပ်ကိုကျွန်တော်ရှုံချီးလေးပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်တောတာရှင်များရှင်စောင်းနှင်းဝေတဲ့အေးချမ်းလာတဲ့ဒီဇင်မာလာတွေမှာတောတာရှင်တွေအတွက်စောင်းတေးသချင်းလက်ဆောင်လေးတွေကို VOA ကတင်ဆက်ပေးနေပါတယ်။ဒီနေ့ညအတွက်ဒီစောင်းသချင်းလက်ဆောင်ကတော့လင်းရာနဲ့ရတတို့တည်ဆူထားတဲ့ဒီဇင်မာအလွမ်းဆိုတဲ့တေးသချင်းလေးဖြစ်ပါတယ်။နားဆင်ရအောင်ပါရှင်
။ဒီချင်းသာလို့ဘယ်လိုချင်းဖြစ်ရမလဲ။ရတတာရိုင်းမောရဲ့လင်းရာ
သူတို့ဆက်လုပ်ခဲ့တဲ့ဒီဇင်မာနဲ့သူတို့ခေါ်ပါခဲ့တဲ့ဒီဇင်မာ
မတွေ့နဲ့မိမိပါမိမိမကြစေရဘူးတန်တဲ့ချင်တယ်
ဝေးသွားလဲမျက်ညီမကြစေရဘူးနဲ့စကားတော့တောင်းဝင်ရှိတဲ့နော်ငါရစ်ပူတဲ့နော်ဒေရင်မျက်ကြီးထွက်ခွာစွာနှင်းမှုန်နေချာမျက်ရည်တွေတိမ့်ထအလဲမှုန်နေချာဒီဇင်ဘာမှာစခဲ့ဒီဇင်ဘာမှာဆုံးခဲ့ကတိပါလန်းခွဲနေကဒီလေ
းရောင်းနေလေ
ပြန်မလာပါနဲ့ခေါ်လေ
လိုင်းရှာစေ
ကျန်လာတဲ့ဒီဇင်ဘာလတွေမှာ VOA ရဲ့သောတာရှင်တွေအားလုံးစိတ်ချမ်းသာကိုကျမ်းမာနဲ့အေးချမ်းသာရရှိပါစေကြောင်း VOA မိသားစုကဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညချမ်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်အဆုံးသက်တော်မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင်။
ဒီကနေ့လာအမေရိကန်သမ္မတရွေးကောက်ပွဲမှာသူအနိုင်ရဖို့လာလာကောင်းအောင်ရုရှားကဝင်နှောက်ခဲ့တယ်ဆိုတော့ CIA ရဲ့ကောက်ချက်ဟာလုံးဝအထိပယ်မရှိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒါဟာနိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုထင်မှားပဲသူအနိုင်ရလိုက်တဲ့ပေါ်ဒီမိုကရက်တွေရဲ့နောက်ထပ်အကြောင်းပြချက်တစ်ခုပဲဖြစ်တယ်လို့လည်းဆိုပါတယ်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုဒုစစ်ဆင်နေတဲ့အစိုးရတပ်တွေအသာစီးရလာနေတာနဲ့အမျှတပုံတွေဟာသူတို့ရဲ့နောက်ဆုံးခြေကုပ်နေရာတွေကနေစုခွာနေကြတဲ့အတွက်အလပုံမျိုးသေးတိုက်ပွဲနီကုံးမိုင်းအဆင့်ကိုရောက်သွားပြီလို့စောင့်ကြည့်လာနေတဲ့အဖွဲ့အစည်းကပြောပါတယ်။အချိန်အနည်းငယ်အတွင်းလောက်မှာပဲပြီးသွားမှာဖြစ်ပြီးလုံးဝပွဲသိမ်းမှာပဲလို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးအဗ်ဒူရာမန်ကပြောပါတယ်။ဟောင်ကောင်ဗန်နယ်ဝန်ကြီးယာရုကနှုတ်ထွက်သွားပြီးဒါဟာဟောင်ကောင်အုပ်ချုပ်ရေးမှူးနေရာအတွက်ဝင်ပြိုင်မှုရည်ရွယ်တဲ့ပထမခြေလှမ်းဖြစ်မြင်ရပါတယ်။ဗန်နယ်ဝန်ကြီးဂျွန်ဆန်ကသူ့နှုတ်ထွက်လာကိုဒီကနေ့တင်သွင်းတယ်လို့ဟောင်ကောင်ဆိုရကပြောပါတယ်။အမေရိကန်ပညာရှင်ဆန်းကအုပ်ချုပ်ရေးမှုနေရာဝင်ပြိုင်မယ်ဆိုတဲ့ကောလာဟလတွေထွက်နေတာကတော့အချိန်အတန်ကြာနေပါပြီ။အမေရိကန် Lockheed Martin ကုမ္ပဏီကတည်ဆောက်တဲ့မျိုးစစ်သစ် F-35 တိုက်လေယာဉ်ပထမဆုံးနှစ်ဆင်းရောက်သွားတာကိုပါဝင်ကြိုဆိုမှုအတွက်အမေရိကန်ကာဝေးဝန်ကြီး Ash Carter ဒီကနေ့ Israel မှာရောက်နေပါတယ်။ဒီတိုက်လေယာဉ်တွေကိုမှာယူထားတဲ့နိုင်ငံအများပြားထဲမှာ Israel နိုင်ငံလည်းပါဝင်ပြီးအစင်90ဝယ်ဖို့စီစဉ်ထားတာပါ။ကွယ်လွန်သူကျူးပေါင်းကွန်မြူနီကောင်းဆောင် Fidel Castro လက်အောက်မှာလူခွင့်ရေးဆိုင်ရာဆိုရင်ချက်တွေကြောင့်ဆယ်စုနှစ်ပေါင်းများစွာဆက်ပြတ်နေခဲ့တဲ့ဥရောပသမဂ္ဂ EU နဲ့ကျူးပါကြောင့်ဆက်ဆံရေးပုံမှန်ပြန်လုပ်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။ကျူးပါနိုင်ငံခြားရေးဝန်ကြီး Bruno Rodrigues Parilla နဲ့ EU နိုင်ငံခြားရေးအကြီးအကဲ Federica Mogherini တို့ဒီကနေ့ Brussels မှာလက်မှတ်ရေးထိုးခဲ့ကြတာပါခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုပြတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Lightometer 24 40 49နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.